America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်ဒရယ်ပေါင်းကကင်းရှင်းကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2021ခုနှစ်မေလ12ရက်ဗိုလ်ဒူးညပဲအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါဒီအစီအစဉ်လေးကိုလိုင်းနိုမီတာ38 32 51နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်တယ်လို့VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညစီစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေရင်တော့ပြမှာဖြစ်ပြီးသတင်းပေးပို့ချက်တွေထဲမှာတော့နိုင်ငံတော်ဝန်ကဆက်နာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ဖမ်းဆီးမှုအခြေအနေနိုင်ငံတော်ဝန်ကပောက်ကွဲမှုတွေအကြောင်းနဲ့အတူ
အုပ်ကကဒဏ်ရာရတော့12ရောက်ပေါ့ဗျာကျွန်တော်သိထားတာကတော့12ရောက်ဟိုစစ်ကောင်စီကကြာတာတော့6ရောက်လောက်ကြာဆုံးဖြစ်ပြီးတော့ကိုယ်တော်လက်ဒဏ်ရာရတာတော့ကျွန်တော်ထင်ပါတယ်9ရောက်နဲ့6ရောက်တစ်ခုခုဒဏ်ရာရ
မြင်းကျန်ခရင်တလုံမြို့မှာစစ်တပ်နဲ့ဒေသခံတွေကြားတိုက်ခိုက်ကြပြီးတဲ့နောက်ဆုံးအခြေအနေကိုပြောပြပါမယ်။ဒါအပြင်ကချင်ပြည်နယ်ဘက်ကတိုက်ပွဲတွေမင်းတပ်မှလည်းစစ်တပ်နဲ့ဒေသခံတွေကြားလက်နက်ကင်ပဋိပက္ခနဲ့ဆွေးနွေးညှိနှိုင်းမှုနောက်ဆုံးအခြေအနေနဲ့ရွှေစည်းနဲ့ဒေါ်လာစည်းဘယ်လောက်အထိတက်ခဲ့တယ်လဲဆိုတာတွေနားဆင်ကြပါမယ်။တရင်ပတ်စင်ကဏ္ဍတွေအဖြစ်ဒူဒူးနဲ့ကြမ်းမာရေးမြမအရေးသုံးသပ်ချက်နဲ့အားကစားတဲ့ရင်းလွှာတွေကိုနားဆင်ရပါမယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာရှင်းနေကြတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့လူအခွင့်အရေးကိုလေးစားလိုက်နာပြီးအကြီးအကျယ်လူအခွင့်အရေးချိုးဖောက်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေရပ်တန့်သွားအောင်ဖိအားပေးကြဖို့ကုလသမဂ္ဂကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။ဆုတ်ယုတ်ကြဆင်းလာတဲ့မြန်မာအခြေအနေအရက်တွေပြောင်းလဲသွားအောင်လှုပ်ကိုင်းတဲ့နေရာမှာစီးပွားရေးလုပ်ငန်းတွေကအရေးကြီးတဲ့အခန်းကဏ္ဍမှာရှိတယ်လို့လည်းလူအခွင့်အရေးဆိုင်ရာကုလသမဂ္ဂလုပ်ငန်းအဖွဲ့ကမေလ12ရက်နေ့မှာကြေညာချက်ထုတ်တိုက်တွန်းလိုက်တာပါ။February 1ရက်နေ့စစ်အာဏာသိမ်းမှုကြောင့်မြန်မာနိုင်ငံတဲကစီးပွားရေးလုပ်ငန်းတွေလည်းစင်ခေါ်ချက်တွေနဲ့ရင်ဆိုင်နေရပါတယ်။တချို့စီးပွားရေးလုပ်ငန်းတွေကတရားဥပဒေစိုးမိုးရင်းနဲ့လူ့အခွင့်အရေးကိုအားပေးထောက်ခံတယ်ဆိုပြီးအာဏာသိမ်းစစ်တပ်နဲ့အဆက်အသွယ်ဖျက်ခဲ့ပေမဲ့စီးပွားရေးလုပ်ငန်းအတော်များများကတော့စစ်တပ်နဲ့စီးပွားရေးဆက်လုပ်နေတယ်လို့အဲ့ဒီအဖွဲ့ရဲ့ထုတ်ပြန်ချက်မှာဝေဖန်ထားပါတယ်။ပြည်သူတွေကိုစစ်တပ်ကဖိနှိပ်မှုတွေတိုးလုပ်နေချိန်မှာစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ကလည်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုရှောင်ရှားနိုင်အောင်မြန်မာစစ်တပ်နဲ့ကြံရပါမဖြစ်အောင်လို့ကုလသမဂ္ဂကချမှတ်ထားတဲ့စီးပွားရေးနဲ့လူအခွင့်အရေးဆိုင်ရာမူဝါဒနဲ့အညီလိုက်နာကျင့်ကြံလုပ်ကိုင်ကြပါလို့လည်းထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။မြန်မာစစ်တပ်ကိုအထိနာစေမဲ့ငွေကြေးစီစဉ်မှုတွေရပ်သွားအောင်စီးပွားရေးလုပ်ငန်းရှင်တွေဘက်ကပြစ်မှတ်ထားလုပ်ကိုင်တင်တယ်လို့ပြည်သူတွေထိခိုက်မှုနဲ့အောင်တော့လုပ်ဖို့လိုတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကလည်းအကြံပြုထားပါတယ်။မြန်မာနိုင်ငံမှာဆက်ပြီးတော့လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့လည်းဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လူခွင့်ရေးကိုအားပေးထောက်ခံဖို့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခွင့်နဲ့တည်င်းမီဒီယာလှူလာခွင့်နဲ့အတွက်ထုတ်ဖော်ပြောဆိုကြဖို့လဲတိုက်တွန်းထားပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ G20 အဖွဲ့ဝင်နိုင်ငံကောင်ဆောင်တွေကလည်းမြန်မာနိုင်ငံတဲကသူတို့ရဲ့စီးပွားရေးလုပ်ငန်းတွေလူခွင့်ရေးချိုးဖောက်မှုမရှိအောင်ဝိုင်းဝန်းကာကွယ်တဲ့အနေနဲ့အခိုင်အမာပူးပေါင်းလုပ်ကိုင်တင်တယ်လို့လဲကြေညာချက်မှာအကြံပြုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အချိန်ကစပြီးဆန္ဒပြပြည်သူတွေအပေါ်အကြမ်းဖက်အနေနဲ့ပြီးတော့မစင်မချင်းဖမ်းဆီးနေတဲ့အတွေ့အရင်ကအတိုင်းတာလောက်ဆန္ဒပြပွဲတွေမရှိတော့ပဲလို့နိုင်ငံအနှံ့မှာတော့စစ်ကောင်စီကိုနှီးမြှုပ်ဆောင်နဲ့အားခံနေကြပါစာသင်ကျောင်းတွေပြန်ပွဲဖို့စစ်ကောင်စီကအမိန့်ထုတ်ထားချိန်မှာစစ်ကြုံပညာရေးအလိုမရှိဆိုတဲ့ပညာရေးသပိတ်တွေလည်းပေါ်ပေါက်နေပါတယ်မန္တလေးမြို့ကပညာရေးစစ်ကြောင်းအပါဝင်စုပေါင်းသပိတ်ပွဲတွေဒီကနေ့ကျင်းပတာမှာအကြမ်းဖက်နှိမ်နှင်းခံရပြီးတော့ပညာရေးဝန်ထမ်းတွေနဲ့ဆရာဆရာမတချို့အပါဝင်လူ20လောက်ရိုက်နဲ့ဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးကဆက်မှုစုပေါင်းသပိတ်တန်ခါသပိတ်တွေကတော့ဖမ်းဆီးမှုတွေကြောင့်အောင်အမြင်မြင်ပဲလူစုခွဲနိုင်ခဲ့ပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလည်းလူငယ်တွေဥဆောင်တဲ့ပျောက်ကြားသပိတ်လက်တပြတ်သပိတ်တွေဆက်ရှိနေပါတယ်။နေ့စဉ်လမ်းလျှောက်ချီတက်ဆန္ဒပြတဲ့ဖားကန့်မြို့မှာလည်းလူရချီပါဝင်ဆင်နွှဲခဲ့တာပါ။တဝဲလောင်းလုံးဒီမော့ဆိုမုံရွာတောင်သာပခုတ်ကူမှာလည်းညီမျိုးစုံနဲ့တပိတ်ပွဲကျင်းပခဲ့ပါတယ်။အကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့စည်းင်းကောက်ယူမှုအရဖေဖော်ဝါရီလဆမိုင်းကလေးကမြန်မာစစ်တပ်ရဲ့လက်ချက်နဲ့ကလင်းငယ်တွေအပါအဝင်တေဆုံးသူ980ကျော်ရှိပြီးတော့အဖမ်းခံရသူက3800ကျော်ရှိပါတယ်။အမေရိကန်အရှေ့ပိုင်းပြည်နယ်တွေကိုလောင်စာအထိကတင်ပို့နေတဲ့ Colonial Pipeline Company Computer တွေထဲ Hacker တွေခိုးဝင်ခဲ့တာကြောင့် Pipeline တွေပိတ်ထားတာ9ရက်မြောက်နဲ့ရောက်လာချိန်မှာဒေတာရင်တက်စီဆိုင်ပေါင်း1000ကျော်ပိတ်ထားပါတယ်။သမ္မတဘိုင်ဒန်အစိုးရကလည်းလောင်စာပြတ်လတ်မှုမရှိအောင်လုပ်ကိုင်နေတဲ့အတွက်စီရဲဝဲပြီးတော့လှောင်မထားကြဖို့တိုက်တွန်းနေပါတယ်
။ By close of business tomorrow, colonial will be in a position to make the full
မနက်ဖြန်လောက်ဆိုရင်ပိုက်လိုင်းတွေအပြည့်အဝပြောင်းမယ်ဖို့ colonial company ကဆုံးဖြတ်နိုင်ပါလိမ့်မယ်။ဒါပေမဲ့ဆုံးဖြတ်ချက်ချပြီးရင်တော့မှလုပ်ငန်းတွေမြန်ဆန်လာအောင်ရဲ့အနေငယ်ကြပါလိမ့်မယ်။ဒီပိုက်လိုင်းတွေကိုဘယ်တော့မှပိတ်မထားခဲ့ဘူးပါဘူး။ပိုက်လိုင်းရှေ့ကြီးတွေပြောင်းဖို့တဲ့အခါလောင်စာတွေအရင်ဖြစ်ရအောင်ပါပါ။ဒါကြောင့်အပြည့်အဝလည်ပတ်ဖို့ရဲ့အနေငယ်ကြပါလိမ့်မယ်လို့ American စွန့်ဝင်ဝန်ကြီး Jennifer Granholm က Environment မှာသတင်းထောက်တွေကိုအင်္ဂါနေ့ကပြောဆိုသွားတာပါ။ဒီဖြစ်ရကြောင့်ထိခိုက်မှုမရှိပါဘူးလို့အစိုးရကပြောနေပေမလို့လေဆိပ်တွေဓာတ်ဆီဆိုင်တွေကိုစီကားကြီးတွေတင်မောတွေဒါမှမဟုတ်ရထားတွေနဲ့လောင်စာတွေပို့ဆောင်တဲ့နေရာမှာသတ်မှတ်ထားတဲ့လုံခြုံရေးနယ်တဘာဝပတ်ဝန်းကျင်ဆိုင်ရာစီကံတချို့ကိုတော့ဖြေလျှော့ပေးထားပါတယ်။နိုင်ငံအရှေ့ပိုင်းကိုလောင်စာစီ45ရာခိုင်နှုန်းတင်ပို့နေတဲ့ Colonial Company ရဲ့ကွန်ပျူတာတွေထဲ online hacker တွေခိုးဝင်ခဲ့တာကြောင့်ပြည်ကတဲ့တောက်ကြနေကြတဲ့ကပိုက်လိုင်းတွေပိတ်ထားတာပါ။ငွေပေးမှအဲ့ဒီကွန်ပျူတာစနစ်တွေကိုပြန်ဖွင့်ပေးမယ်ဆိုပြီး hacker အုပ်စုကတောင်းဆိုထားတာပါ။တနင်္လာနေ့နောက်ပိုင်းမှာတော့ပိုက်လိုင်းတချို့ကိုပြန်လည်ပတ်နိုင်ခဲ့ပြီးတည်တည်မတ်ကုံလောက်မှာအပြည့်အဝပြန်ဖွင့်နိုင်လိမ့်မယ်လို့လည်းကုမ္ပဏီကပြောဆိုထားပါတယ်။အိန္ဒိယနိုင်ငံမှာပထမဆုံးတွေ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကိုတစ်ကမ္ဘာလုံးကစိုးရင်ရမယ်ဗီဇပြောင်းပိုးတဲ့အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပြီးနောက်တနင်္လာပဲ B1617 ပိုးတဲ့ကနိုင်ငံပေါင်း49နိုင်ငံကိုကူးစက်နေပြီလို့ WHO ကဒီကနေ့ကြေညာပါတယ်။အိန္ဒိယမှာဒီကနေ့ပိုးကူးသူသစ်3,400ကျော်နဲ့သေဆုံးသူက4,100ကျော်ပါတယ်။နေ့စဉ်ပိုကူသူ3သန်းကျော်တာကတော့ရပ်ပေါင်း20ကျော်လာပါပြီ။အခုဆိုရင်အိန္ဒိယမှာပိုကူသူ23သန်းကျော်နဲ့သေဆုံးသူကလည်း2သိန်းခွဲကျော်ပါတယ်။ဒီအချိန်မှာပဲဂင်းကာမြစ်ထဲကိုဗစ်ကြောင့်သေဆုံးတယ်လို့ယူဆနေကြတဲ့လူသေအလောင်း100ကျော်မျောလာတဲ့သတင်းတွေကြောင့်ပြည်သူတွေစိတ်ဆိုးသောကထွက်နေကြတာပါ။သေဆုံးရတဲ့အကြောင်းရင်းကိုမသိရသေးဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ရေကသင့်ပိုကူဆက်မကိုလည်းကြွန့်ကျင်သူတွေစိုးရိမ်နေပါတယ်။ဒီဖြစ်ရကြောင့်ဝေးလံတဲ့ခြေလက်ဒေတာတချို့မှာပိုကူဆက်မမြင့်တက်နေမှာကိုစိုးရိမ်မှုတွေရှိနေတာပါ။အိန္ဒိယလူဦးရေ3,000,000ကကြေးလက်တွေမှာနေပါတယ်မိသူကျိုဆက်တွေမှာမနိုင်မနှင်းဖြစ်နေတာဒါမှမဟုတ်ဟီနူထုံနှန်းစင်လာအရာမိသူကျိုဖို့ဈေးမတက်နိုင်တာကြောင့်အလောင်းတွေကိုရေထဲမျောလိုက်တာဖြစ်နိုင်တယ်လို့ဒေတာခန်တွေကယူဆကြပါတယ်အိန္ဒိယနဲ့နယ်စပ်ချင်းဆက်ဆက်နေတဲ့နီပေါ်နိုင်ငံမှာလည်းကာယောဂါဓာတ်နဲ့လူလည်းရင်ဆိုင်နေရပြီးဈေးကုဖို့ဈေးဝင်လိုက်ရှာရင်လူတွေသေဆုံးနေရတယ်လို့နီပေါ်သာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့24နှစ်အတွင်းပိုကူးသူ1000နီးပါးရှိပြီးတော့သေဆုံးသူက250ကျော်နဲ့စံချိန်ကအမြင့်ဆုံးရောက်လာပါတယ်လူရေ28သန်းကျော်ရာရှိတဲ့နီပေါ်မှာပုဂ္ဂိုလ်သူ4,000ကျော်နဲ့သေဆုံးသူက4,000ကျော်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူနာတွေအတွက်အရေးပေါ်လိုအပ်နေတဲ့ဆေးဘက်ဆိုင်ရာအကူအညီတွေပေးကြဖို့လဲနိုင်ငံတကာအသိုင်းအဝိုင်းကိုနီပေါ်ကျန်းမာရေးဝန်ကြီးဌာနကတောင်းခံထားပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းထိုမီတာ31 kHz 9383ညပိုင်းထိုမီတာ32 kHz 9303ညပိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗိုလ်ထူးနေညပိုင်း VOA American တန်ရဲ့ထိတက်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်ပါလက်စတိုင်းဟားမတ်စစ်သွေးကြွအဖွဲ့နဲ့အစ္စရေးတပ်ဖွဲ့တွေကြပစ်ခတ်မှုတွေပိုပြင်းထန်လာပြီးဂါဇာကမ်းမြောင်ဒေသနဲ့ဂျေရုဆလင်မြို့မှာအနည်းဆုံးလူ40သေဆုံးခဲ့ရပါတယ်။ပါလက်စတိုင်းဘက်ကရဲနယ်လုံခြုံရေးအဆောင်အချက်တွေရှိတဲ့နေရာတွေကိုပိတ်မှတ်ထားပြီးဒီနေ့မနက်မှာအစ္စရေးဘက်ကလေကြောင်းကနေထပ်ပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်ရုံးတွေတွဲဖွင့်ထားတဲ့အထက်မြင့်လူနေဆောင်တစ်ခုကြီးကျယ်ပျက်စီးခဲ့ပါတယ်။တိုက်ခတ်တဲ့အချိန်ဆောင်ထဲမှာတော့လူထူးမှမရှိပါဘူး။မနေ့အင်ကာနေကအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်တာကြောင့်ဟားမတ်စ်ခေါင်းဆောင်တွေနေတဲ့အရင်အထက်မြင့်ဆာအုတစ်ခုပြိုသွားခဲ့ရပါတယ်။အဲဒီနောက်နာဂဆာအုကလူတွေကိုလည်းဘေးလျော်ကိုကြွတင်ဖယ်ရှားထားတာပါ။အစ္စရေးရဲ့အင်ကာနေလေကြောင်းတက်ခဲ့မှုဟာထောက်လင်းရုံးတွေနဲ့ဟားမတ်စ်ခေါင်းဆောင်တွေရဲ့အင်တွေကိုပစ်မှတ်ထားပြီးရော့ကက်နဲ့တက်ခဲ့ခဲ့တာလို့အစ္စရေးဘက်ကပြောပါတယ်။အဲဒီတက်ခဲ့မှုတွေအတွင်းဂါဇာကမ်းမြောင်ဘက်မှလူ35ယောက်တေဆုံးခဲ့ပါတယ်။တေဆုံးတဲ့အထက်ကလေးငယ်10ယောက်ပါဝင်ပြီးလူ100ကျော်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဟားမတ်စ်အဖွဲ့ဘက်ကလည်းတနင်္လာနေ့ကစပြီးရော့ကက်လောင်ချာတွေရာကနန်းတွေနဲ့ချီပြတ်ခတ်တက်ခတ်ခဲ့ပါတယ်။ဒီအတွက်ဒီနေ့အထိအစ္စရေးဘက်ရှိအက်စကလန်မြို့ကန်2ယောက်ပါဝင်5ယောက်သေဆုံးခဲ့ရပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာတော့လုံခြုံရေးစိုးရိမ်မှုတွေရှိနေတဲ့ကြားထဲမွတ်စလင်အစ်ပွဲတော်နေ့အတွက်ပြင်ဆင်နေကြပါပြီ။အစ်ပွဲတော်ကာလအတွင်းငြင်းငြင်းချမ်းချမ်းဖြစ်မယ်လို့မျှော်လင့်ချက်နဲ့ခုလိုပြင်ဆင်နေကြတာပါ။ရမဒန်မွတ်စလင်ဥပုသ္တပြီးဆုံးချိန်ထိမ့်မှတ်ဖြစ်လို့တဲ့ဒီဘာသာရေးအထွတ်မြတ်ပွဲတော်အတွင်းသူကဲစားစရာတွေနဲ့ဈေးဝယ်ချမ်းမှုတွေအတွက်ပြင်ဆင်နေကြတာပါ။အစ်ပွဲတော်အတွင်းဈေးဝယ်လာသူတူဖြစ်တဲ့ Roman Nursery ကလာမယ့်တရက်နှစ်အတွင်းအစ်ပွဲတော်ရောက်လာပြီးမှအားလုံးအသင့်ပြင်နေကြပါပြီ။ မကြခင်အနာဂတ်မှာငြိမ်းချမ်းရလာဖို့လည်းသတင်းကောင်းတွေထွက်နေပါတယ်အခုပွဲတော်၃ရက်ကာလအတွင်းမှာလည်းအပြည့်အထားမယ်လို့ကြားပါတယ်လို့ပြောခဲ့ပါတယ်တကယ်တော့တာလီဘန်တွေဘက်ကလည်းအပွဲတော်၃ရက်ကာလအတွင်းအပြည့်အထားမယ်လို့ကြေညာခဲ့ပါတယ်ဒါပေမဲ့ဒီကြေညာချက်ထွက်လာချိန်ကကာဘူးမြို့တော်မှာစနေနေ့တုန်းက17နှစ်ကနေ15နှစ်အတွင်းရှိတဲ့ကျောင်းသူများစုပါဝင်လူပေါင်း60တည်ခဲ့ရတဲ့အမျိုးသမီးကျောင်းတစ်ခုတည်းပြစ်ခတ်မှုအပြီးနဲ့နိုင်ငံတွင်းအကြမ်းဖက်မှုတွေမြင့်တက်လာခြင်းမှာဖြစ်လာခဲ့တာပါအခုအပြည့်ရမှုကဒီအားရရဲ့ပွဲတော်စမဲ့လှထွက်လာတဲ့မြင်ကွင်းပေါ်မူတည်နေပြီးဒီနေ့ဗိုလ်သူတို့မှနှစ်ဖြန်ချက်တာပြိမာစတင်မှာဖြစ်ပါတယ်ခင်ဗျတောင်တရုတ်ပင်လယ်ထဲမှာတော့ဗီယက်နမ်အနေနဲ့ပင်လယ်ရေကြောင်းပြည်သူစစ်တပ်ဖွဲ့တွေတိုးချဲ့လာနေတယ်လို့သုံးသပ်သူတွေကဆိုလိုက်ပါတယ်တရုတ်နိုင်ငံနဲ့ဗီယက်နမ်တို့ရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲဗီယက်နမ်ဘက်ကအခုလိုရေကြောင်းပြည်သူစစ်တွေတိုးချဲ့လာတာဆယ်စုနှစ်တခုရှိလာနေပြီလို့တရုတ်ပညာရှင်တွေနဲ့သုတေသီအဖွဲ့တွေကဆိုပါတယ်တရုတ်ရဲ့ဟိုင်နန်ပြည်နယ်ရှိဆိုင်တောင်တရုတ်ပင်လယ်လေ့လာရေးဆိုင်ရာမြို့သား Institute အဖွဲ့ဆိုရဆိုရင်အဲ့ဒီဗီယက်နမ်ပြည်သူစစ်ဟာ12နှစ်ကြာတက်တန်းရှိလာပြီးစစ်အင်အားကလည်း4000 6000ကနေ9000ကျားမှရှိလာနေပြီလို့ဖော်ပြထားပါတယ်ဒါအပြင်အခုတပ်ဖွဲ့အင်အား3000အင်အားရှိတဲ့တပ်စု73စုဟာအငင်းပွားနေတဲ့ Paracel ကျွန်းနားမှာလွတ်ရှားနေပြီးနောက်ထပ်အင်အား1000ဟာလည်း VNN တောင်ပိုင်းကမ်းခြေအပြင်ဘက်မှာလက်နက်တပ်ထားတဲ့ငါးဖမ်းလှေတွေနဲ့လွတ်ရှားနေကြတယ်လို့ဒီတရုတ်သုတေသနအဖွဲ့ကဆိုပါတယ်။လွန်ခဲ့တဲ့စနစ်တုန်းကဆိုရင်အဲ့ဒီရေချောင်းပြည်သူစစ်တပ်ဖွဲ့တွေစတင်ဖွဲ့တဲ့အနေအထားမှာရှိခဲ့တယ်လို့ Washington DC ခြေဆိုင် Stimson Center ရဲ့အရှိအာရှအစီအစဉ်ဌာနကတရုတ်သုတေသီယွန်ဆန်ကလည်းပြောပါတယ်။စင်ကာပူရှိနယ်ယန်နီးပညာတက္ကသိုလ်ကလုံခြုံရေးဆိုင်ရာသုတေသီကောလန်ကော့ချ်ကလည်းဗီယက်နမ်အနေနဲ့ဒီပင်လယ်ပြည်သူစစ်လူဝင်အားတွေကိုတိုးချဲ့တည်ဆောက်ဖို့ကြိုးစားလာနေတယ်လို့ဆိုပါတယ်ခင်ဗျ။ပိုယဟန်မင်းကြီးအနေနဲ့6လအတွင်းပထမဆုံးအကြိမ်ဖြစ်လူထုကြားတရားပွဲပြန်လုပ်ခဲ့ရမှာကြည်နူးမိကြောင်းဟောကြားခဲ့ပါတယ်။ပိုယဟန်မင်းကြီးကအခုလိုမျက်နှာချင်းဆိုင်တရားဟောပွဲပြန်လုပ်နိုင်တဲ့အတွက်ကြော်ရှင်ကြည်နူးမိတယ်။ဘာလို့လဲဆိုတာအတွက်တခုပြောချင်တာကဘသူမှမရှိတဲ့ရှေ့မှာကင်မရာရှေ့မှာတရားဟောရတာကသိပ်ဘဝင်ကြရစရာမဟုတ်ဘူးလို့ဆိုပါတယ်။ Vatican နန်းတော်ရှိ San Damaso အမိုးဖွင့်ခန်းမမှာပိုဟန်မင်းကြီးရဲ့တရားနာပရိသတ်တွေအနေနဲ့ခက်ခွက်ခွာထိုင်မို့လုပ်ပေးထားတဲ့ခုံတွေမှာထိုင်ပြီးတရားနာယူခဲ့ကြပါတယ်။တကယ်တော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအီတလီနိုင်ငံတော်ဝန်ပြီးခဲ့တဲ့နှစ်ဆန်းကစပြန့်နှံ့လာခဲ့ချိန်နဲ့နောက်ထပ်တစ်ချိန်မှာပိုဟန်မင်းကြီးအနေနဲ့အခုလိုလူထုကြားဗိုလ်သူနဲ့ပတ်စင်တရားပွဲတွေကိုဆိုင်ငံ့ခဲ့ပြီးဗီဒီယိုကနေတဆင်ပဲတရားဟောကြားလာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလမှာပြည်သက်အကြာပြန်ဆခဲ့ချိန်မှာစိတ်ပီကြရည်မြင့်ကြီးမှမလုတော့ပဲအခုလိုမိုးဖွင့်ခမ်းမမှာပဲပြည်သက်900ကန့်သက်ပမာဏနဲ့သာဆလုပ်ခဲ့ပေမဲ့ကိုဗစ်ကူးစက်မှုလှိုင်းသေးပြန်ထလာတာမျိုးပြန်နားခဲ့ရပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေကိုဝင်းမင်းတို့ပြပြသွားတာပါသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်သတင်းပေးပို့ချက်တွေထုတ်လွှင့်ပါမယ်ပေါက်ကွဲမှုသတင်းမပြောခင်ဒီကနေ့ဆန္ဒပြပွဲနဲ့ဖမ်းဆီးမှုအခြေအနေအရင်ကြည့်အောင်ပါမြန်မာနိုင်ငံမှာစစ်ကောင်စီကအာဏာရယူထားပြီးရပောင်းတရားကျော်လာတဲ့အထိဆင်နာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေနိုင်ငံတော်ဝန်နေရာအနှံ့ဆက်ရှိနေတယ်လို့စစ်ကောင်စီတပ်တွေကလည်းအကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေသေးပါဒီကနေ့မနေ့ပိုင်းမန္တလေးမြို့ကပညာရေးတပိတ်စစ်ကြောင်းအပါအဝင်စုပေါင်းဆန္ဒပြတပိတ်ကိုအင်စည်းကားနဲ့လာရောက်ဖမ်းဆီးလို့ပညာရေးဝန်ထမ်းဆရာဆရာမတချို့အပါအဝင်လူ30တဲ့မင်းအကြံဖက်ရိုက်နဲ့ဖမ်းဆီးခံခဲ့ရပါတယ်။ဒီကြောင်ရန်ကုန်ကလာတဲ့တရင်ကိုမတ်စုမုံကတို့ပြပါမယ်
။ဒီကနေ့မနေ့ပိုင်းကမန္တလေးကျောင်းသားသမဂ္ဂတပိတ်စစ်ကြောင်းကဆရာဆရာမတွေပါဝင်တဲ့ပညာရေးတပိတ်စစ်ကြောင်းအပါအဝင်စစ်ကြောင်းတွေစုပေါင်းထားတဲ့တပ်ပေါင်းစုတပိတ်စစ်ကြောင်းကိုစစ်ကောင်စီရဲ့လက်နက်ကင်တပ်တွေဘက်ကနှစ်ဖက်ပိတ်ပြီးတော့ပြစ်ခတ်ဖြိုခွဲခဲ့ပါတယ်။ဒီလိုပြစ်ခတ်ဖြိုခွဲပြီးတော့ဆန္ဒပြတဲ့သူ30ကျော်လောက်ကိုရိုက်နှက်ဖမ်းဆီးသွားတယ်လို့ဒီကနေ့တပိတ်စစ်ကြောင်းမှာပါဝင်သူတဦးက VOA ကိုပြောပြပါဗျ
။ကျွန်တော်တို့တပိတ်စစ်ကြောင်းထွက်တော့ဗျာ။5မိနစ်တတလောက်မှာအဲ့ဒီတနက်ဖောက်ပြီးတော့ရဲဝတ်တွေနဲ့အစ်ဒီတာနဲ့ရောက်လာပြီးတော့ဖြိုခွဲတာကိုအဲ့တော့ကျွန်တော်တို့အုံကြီးရတယ်။ပြီးရတော့ခုဟိုမိသွားလဲတော်တော်များများ30ကျော်တော့ခံမှန်းကြီးကျွန်တော်သိရတယ်ဗျ။မိကလေးလည်းပါပါတယ်ဗျ။ကြက်ကြလေးတွေပါတယ်စိုက်ကယ်ရတော့အစီး80လောက်သူတို့တိတ်သွားတယ်လာတာကသူတို့နှစ်ဖက်နှစ်ပိတ်ပြီးဒါဖမ်းတာခဲ့အဲဖမ်းမိတဲ့လူတနည်းအဲလမ်းပေါ်တနည်းဆူခိုင်းပြီးတော့လက်နောက်ပြစ်ပြီးတော့ခေါင်းငုတ်ခိုက်တယ်အဲခေါင်းမော့ပြီးကြည့်ရလူကိုတိုက်တာကျွန်တော်တို့ဝီယူဖိုင်ရကျွန်တော်တိတ်ထားတယ်ဗ
ျ The basic ကြောင့်မှာဆန္ဒပြနေတဲ့သူတွေကိုလာရောက်ဖမ်းဆီးရမှာတော့ယူနီဖောင်းဝတ်ဆင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေအပြင်အရက်ဝတ်တဲ့လူတချို့ကပါတနတ်တွေကင်ဆောင်ထားပြီးတော့ ဖမ်းဆီးခံထားရသူတွေကိုရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်းတချို့လည်းလူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့နေပါတယ်။ဖမ်းဆီးမှုတွေရှိခဲ့ပေမဲ့ဆက်မှုစုပေါင်းတပိတ်၊တန်ခါတမကတပိတ်နဲ့မန္တလေးမြို့ကတခြားတပိတ်တွေကတော့အောင်အောင်မြင်မြင်နဲ့ပဲလူစုခွဲနိုင်ခဲ့ကြပါတယ်။ရန်ကုန်မြို့မှာလည်းဒီကနေ့နေ့လယ်ပိုင်းကသမိုင်းလန်းဆောင်မှာမြို့နယ်ပေါင်းစုံစုပေါင်းတပိတ်တွေနဲ့ခြိတက်ဆန္ဒပြခဲ့ပါတယ်။ရက်ကွက်မြို့နယ်အလိုက်စုပြီးတော့ဆန္ဒပြနေကြတာတွေလည်းရှိပါတယ်
။နင်းစိန်မြို့နယ်မှာလည်းနေ့ပိုင်းက9နိုင်လောက်ကတပိတ်တွေကြောင့်တစ်စုထွက်ပြတယ်။လူငယ်ဆရာဝန်ရတော့ရှိမယ်။ကျေလာရင်တက်ဆိုရင်ကျွတ်ကျွတ်နဲ့နေပါပြီးတော့ရက်တရတတိယကျော်လည်းဆက်တော်လန်နေမြေနင်းစိန်ရန်ကုန်ရင်းစိန်ဆိုပြီးတော့ကျွတ်ကျွတ်နဲ့လည်းရှိရဲ့။
အလားတူပဲရန်ကုန်မြို့ကတခြားနေရာတွေမှာလည်းလုံခြုံရေးအင်အားတင်းကြပ်နေတဲ့ကြားကပဲလူငယ်တွေဥဆောင်တဲ့ပျောက်ကြားသပိတ်တွေဆက်ပြီးရှိပါတယ်။ဆရာနာရှင်စန့်ကျင်ရေးကြွေးကြော်ကြတဲ့လူငယ်တွေရဲ့မိနစ်ပိုင်းသပိတ်အပြီးမှာပဲလုံခြုံရေးတပ်ဖွဲ့တွေရောက်လာပေးမယ်လို့ဖမ်းဆီးခံရတာတော့မရှိခဲ့ပါဘူး။ဆေးဥချုပ်ရေးနယ်မြေဖြစ်ကြီးညာထားတဲ့လှိုင်သာယာမြို့နယ်မှာလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကင်းလှည့်နေတဲ့ကြားကပဲလူငယ်တချို့ကပျောက်ကြားသပိတ်ဆင်နွှဲခဲ့ကြပါတယ်။မနေ့ကတော့ဒဝဲဘက်မှာတပိတ်စစ်ကြောင်းမထွက်ခင်မှာပဲဖြိုခွဲခံရလို့လူ15ဦးဖမ်းခံခဲ့ရပါတယ်။ဒါပေမဲ့လည်းဒီကနေ့မှာတော့လူဝင်က30လောက်ပါဝင်တဲ့ဒဝဲတပ်ပေါင်းစုတပိတ်စစ်ကြောင်းဟာစစ်ကောင်စီလက်နက်ကင်တပ်တွေကအကြမ်းဖက်ပစ်ခတ်လို့တိုက်စုံမှုတွေဖြစ်ခဲ့ပြီးပထမဆုံးအကြိမ်ဖြစ်နေဒီကနေ့မှာလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ပါတယ်။ဒီကနေ့မှာပဲစီရီယံလုံနေကြတဲ့နိုင်ငံဝန်ထမ်းတွေကိုရက်ရွာကနေကူညီပေးကြဖို့တိုက်တွန်းတဲ့ဟောပြောမှုကိုလည်းလူစီကားတဲ့နေရာတွေနဲ့ဈေးတွေမှာလုံနိုင်ခဲ့တယ်လို့ဆန္ဒပြတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပြပါတယ်
။ရက်ရွာလူတူးကနေပြီးတော့စီဒီကိုအနီးနားမှာရှိနေတဲ့ဒီစီရီယံလုထားတဲ့နိုင်ငံဝန်ထမ်းတွေကိုကိုရွာထဲမှာရှိတဲ့စီရီယံဝန်ထမ်းတွေကိုကောက်ကွယ်ဆောက်ရှောက်ပေးဖို့အဓိကထားပြီးတော့ဒီလူစီကားတဲ့ဈေးတွေမှာဒီဟောပြောမှုတွေလုပ်ခဲ့တယ်
နေ့စဉ်ဆန္ဒပြနေကြဖားကတ်မြို့မှာလည်းမိုးတွေရွာသွန်းနေတဲ့ကြားကပဲလူရာနဲ့ချီလမ်းလျှောက်ချီတက်ဆန္ဒပြကြပါတယ်။ဒဝဲလောင်းလုံဒီမော်ဆိုမုံရွာတောင်သာပခုတ်ကူနဲ့ရင်းမပင်မြို့တွေမှာလည်းလူရာနဲ့ချီပြီးတော့လမ်းလျှောက်တပိတ်ပျောက်ကြားတပိတ်လူမဲတပိတ်တွေနဲ့ဆရာနာရှင်ကိုပုံစံမျိုးစုံနဲ့ဆန္ဒပြခဲ့ကြပါတယ်။အာနာသိမ့်ခဲ့တာရပ်ပေါင်း100ကျော်လာတဲ့အချိန်ထိစစ်ကောင်စီတပ်တွေဘက်ကအင်အားသုံးပစ်ခတ်ဖမ်းဆီးမှုတွေကြောင့်လူ980ကျော်တေဆုံးခဲ့ရပြီးလူပေါင်း 3,800 ကျော်ဖမ်းဆီးထိန်းသိမ်းခံထားရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။ဒီကနေ့ဆန္ဒပြပွဲနဲ့ဖမ်းဆီးတဲ့တင်ပါတလုံးမျိုးရဲ့နောက်ဆုံးအခြေအနေနဲ့ကချင်ဘက်ကတိုက်ပွဲသတင်းတွေမှကြားခင်ပြောပြပါမယ်။အခုတော့ပောက်ကွဲမှုသတင်းဆက်ပါမယ်။မင်းကြီးကနိုင်ငံတော်ဝန်နေရာအတော်များများမှာပောက်ကွဲမှုတွေဖြစ်ခဲ့ပါလေ။ပြည်မြို့မှာဘုံ၃ဆင့်ပောက်ကွဲမှုအတွင်းရင်ထင်းရဲစစ်သားနဲ့မိသားတပ်ဖွဲ့ဝင်တွေအပါအဝင်6ဦးဒဏ်ရာရပြီးဟာခါကြိုက်ထိုးမြောင်းများတို့မှလည်းပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိခဲ့ပါလေ။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုမခင်ဖြူတွေကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်ကောင်စီကအာဏာရယူထားပြီးရပ်ပေါင်း100ကျော်လာတဲ့အထိဆီယနာရှင်စန့်ကျင်လှုပ်ရှားမှုတွေနိုင်ငံတော်ကနေရအတော်များများမှာဆက်ပြီးတော့ရှိနေတယ်လို့ပောက်ကွဲမှုတွေလည်းရက်ဆက်ဖြစ်ပွားနေပါတယ်မေလ17ရက်မနေ့ညကပဲခူးတိုင်းအနောက်ပိုင်းပြည်မြို့ပြည်သူစေယုံကြီးနဲ့တန်လန်းကိန်းနာကရင်ထင်းရဲကင်းမှာဘုံသုံးလုံးဆင့်ပောက်ကွဲမှုကြောင့်ရင်ထင်းရဲစစ်သားမိသက်အပါအဝင်လူ6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်တရားရတဲ့အထဲမှာတက်စုမှုတူ6တောက်ပြင်းပြင်းထန်ထန်ဒဏ်ရာရပြီးတော့ရင်းနှင်းရတဲ့အုကစွန့်ဝင်ရတဲ့အခြေအနေမှာရှိတယ်လို့ဒေသခံကိုထုမြတ်ထက်အောင်က VOA ကိုပြောပါတယ်
။ရင်းနှင်းရကင်းမှာပောက်ကွဲမှုအသေးစားလေးတစ်ခုဖြစ်တယ်။အဲ့ပောက်ကွဲမှုအသေးစားလေးကြာရင်ကျင်းနေမီးလောင်လာတယ်ပေါ့နော်။မီးလောင်လာတဲ့ခါကျတော့ဒီမျိုးတွေကနေပြီးတော့ဖြစ်ကားတွေ၊ရဲကားတွေ၊မီးတက်ကားတွေရောက်လာကြတယ်။အဲ့လိုရောက်လာတဲ့အချိန်ကြီးတက်ဖို့ကြိုးစားနေတဲ့အချိန်မှာပဲနောက်ထပ်တစ်လုံးထပေါက်တယ်။တော်တော်ပြင်းတယ်။တော်တော်ပြင်းတဲ့အချိန်မှာသူတို့ကဲကပြောင်းတုံရောက်လောက်တရားရတယ်လို့ကြားရတယ်။ပြီးတော့အဲ့ပောက်ကွဲမှုပြီးတော့မကြခင်ပါပဲ။နောက်တစ်လုံးထပ်ပောက်ကွဲတယ်။စုစုပေါင်း6ရောက်ထိထိကြိုက်တယ်လို့တင်ရတယ်။ဟုတ်အော်ရင်းတင်းရဲ့ချီရဲ့ပြီးတော့ဟိုရင်းတင်းရဲ့အပြီးတော့နောက်တစ်ယောက်ကယာရူးကြီးရဲ့ ranking ကြီးရဲ့အထက်ကပဲ။တစ်ယောက်ကဟိုအလုပ်ပြောတယ်တက်စုမှုဥခွန်ထုံးလို့ပြောတယ်။6ကိုအယိုးပါထိသွားတယ်လို့ကြားရတယ်ခင်ဗျာ။ပြီးတော့နောက်ထပ်ရင်းတင်းရဲ့တစ်ယောက်ကစိုးရင်ရတဲ့အချိန်လေးထိပဲရောက်သွားတယ်လို့ကြားပါတယ်
။ဒီမနက်မှလည်းပြည်သက်ကတူရှိမှပောက်ကွဲမှုတစ်ခုချက်ဖြစ်တယ်လို့လည်းပြောပါတယ်။ဒီလိုပောက်ကွဲမှုတွေဖြစ်ပြီးတဲ့နောက်မှာပဲပြည်မျိုးမှာတက္ကသိုလ်ကျောင်းနဲ့ဗန်လိုနေရာမျိုးကလွဲရင်ကျန်တဲ့နေရာတွေမှာလုံခြုံရေးတင်းကျပ်မထားပဲမြို့အတွင်းမှာပုံမှန်သွားလာလှုပ်ရှားနေကြသလိုဆင်းရဲနာရှင်စန့်ကြီးဆန္ဒပြမှုတွေကလည်းဆက်ပြီးတော့ရှိနေတယ်လို့ကိုထုမြတ်ထက်အောင်ကပြောပါတယ်။မွန်ပြည်နယ်စိုက်ထုံမြို့ပြည်ခိုင်ဖြိုးပါတီယုံဘုံပေါက်ကွဲမှုကြောင့်ရုံးကင်းဆောင်တဦးဘုံစားထိမှန်ဒဏ်ရာရခဲ့တယ်လို့ဒေသခံတဦးကပြောပါတယ်
။စန့်ခိုင်ရုံဘုံပေါက်တာပေါ့နော်ဘုံပေါက်တော့အဲ့ဒီမှာ ကျန်းခိုင်ရေးရုံဆောင်နေတဲ့အဆောက်တယောက်လက်ဘင်းကိုပုံစံမှန်တာပေါ့နော်ပြီးသွားတော့ကျမတို့သိသလောက်ကတော့အဲ့ဒါနဲ့တင်ပြီးတာပေါ့ကျန်တဲ့ချက်ရည်အားလုံးကတော့ဒီရဲနဲ့စစ်တပ်ကပြစ်တယ်လို့ပဲသိတယ်လေဒါပေမဲ့သူတို့ကဘယ်လိုပြောလဲဆိုတော့သူတို့စခန်းကိုချောင်းပြစ်တယ်ပေါ့ချောင်းပြစ်သွားလို့ဆိုပြီးတော့ချက်ရည်များတယ်ပေါ့အဲ့ဒါကြောင့်မို့သူတို့ကပြန်ပြစ်တယ်ဆိုပြီးတော့အခုယနေ့ကိုတော့ PDF ဖွဲ့တယ်ဆိုပြီးညာကကလေးတွေလက်ပြစ်တယ်ဆိုပြီးသူတို့ကအဲ့လိုဆွဆွဲတယ်ပေါ့နော်ဒါပေမဲ့ဟိုမတွေ့ကြဘူးဒီပတ်ဝန်းကျင်ကလူတွေကတော့မတွေ့ပဲနဲ့သူတို့ကသူတို့ပဲကြည့်ခတ်ပြီးတော့အခုဒီနေ့တော့ဒါတန်တရားရှိပါတယ်ဆိုတဲ့လူတွေအကုန်လုံးလိုက်ဖမ်းနေတယ်ခု
ကျိုက်ထုတ်ရဲစခန်းကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလာချောင်းဖြစ်တဲ့ဆိုပြီးစစ်ကောင်စီတပ်ကဆွဆွဲထားပေမဲ့ဘယ်အဖွဲ့ကလာပစ်သွားတယ်ဆိုတာတဲတဲကွဲကွဲမသိရသေးပါဘူးပြစ်ခတ်မှုဖြစ်ပြီးပြန်ငြိမ်နေတဲ့အချိန်မှာငါးဖမ်းပြီးပြန်လာတဲ့ပြည်သူ၃ယောက်ကိုစစ်ကောင်စီကတနက်နေ့ပြစ်ခတ်လို့ပေါင်တဲ့တင်ပစုံမှာထိခိုက်ဒဏ်ရာရခဲ့ပါတယ်ဒဏ်ရာရတဲ့သူ၃ဦးကိုကျိုက်ထုတ်စေယုံကနေမော်လမြိုင်စေယုံကိုပို့ဆောင်ထားတယ်လို့ပြောပါတယ်မင်းညာကပြစ်ခတ်မှုကြောင့်ဒီကနေ့မှာတော့ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့တက်ကြွလှုပ်ရှားသူလူငယ်တွေကိုရှာဖွေဖမ်းဆီးနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ချင်းပြည်နယ်ဟာခါမြို့နဲ့နိုင်ဝက်လောက်ဝေးတဲ့ကျေးရွာတရွာမှာတော့ပြည်ခိုင်ပြိုလွတ်တော်အမတ်ဟောင်းနေတဲ့အိမ်ဘုံပေါက်ကွဲမှုဖြစ်လို့အဲ့ဒီအမတ်ဟောင်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဟာခါဒေသခံဦးကပြောပါတယ
်။ဘုံပေါက်ကွဲတဲ့ချင်းခိုင်ရဲ့အမတ်ဟောင်းပေါ့နော်။ထိခိုက်မှုကဒီကြောင်ဖြစ်လို့ပြောတယ်။ဒီကြောင်ဆိုပြန်ရောက်ရှိတဲ့နေရာလည်းတော့မရှိဘူး။ဒါပေမဲ့ဒီအောင်ရှိရလို့ပြောတယ်။အဲဒီချမ်းမြောက်ပေါက်တာအိမ်ကြီးပဲရှိရတယ်အကြီးကြီးမရှိဘူး။အဲဒီအဲထွက်တော်မှဟောင်းအိမ်ကြီးဆိုတော့အဲသူ့ထွက်တော်မှကိုနည်းနည်းထိသွားလို့ဆိုတော့လည်းဒီအိမ်ကမရှိဘူးလို့ပြောတယ်ဟုတ
်။အလားတူပဲ ARR တိုင်းမြောင်းများမြို့အမတ်လေးအုပ်ချုပ်ရေးမှုရုံးမှလည်းပောက်ကွဲမှုဖြစ်ခဲ့ပါတယ်။မေလ၁၀ရက်နေ့ကမရရမြို့မှာရှိတဲ့မန္တလေးတိုင်းကညနာရုံးရှိမှာလက်လုံပုံပောက်ကွဲမှုဖြစ်ပြီးလူ၄ယောက်ထိခိုက်ဒဏ်ရာရခဲ့ပါသေးတယ်။မြန်မာနိုင်ငံမှာဆင်ရနာတင်ပြီးတဲ့နောက်စန့်ကျင်ကန့်ကွက်တဲ့သူတွေကိုလနခိုင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်နေနေတာတွေရှိခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတွင်းကဒေသအကျော်များမှာဒေသခံတွေကကာကွယ်ရေးတပ်တွေဖွဲ့စည်းပြီးပြည်လဲခုခံနေကြတဲ့တချိန်ထဲမှာပဲအခုလိုပောက်ကွဲမှုတွေလည်းမကြာခဏဆိုသလိုဖြစ်လာနေတာပါရှင်
။နိုင်ငံတော်ဝန်ပောက်ကွဲမှုတွေနဲ့ထိခိုက်ဒဏ်ရာရတဲ့အခြေအနေသိခဲ့ရတာပါ။ကချင်ဘက်တိုက်ပွဲနဲ့မင်းတပ်မှစစ်စစ်ညှိနှိုင်းတဲ့နောက်ဆုံးအခြေအနေတွေမပြောပြခင်အခုဆက်ပြီးတလုံးမျိုးရဲ့နောက်ဆုံးအခြေအနေကြည့်အောင်ပါ။မန္တလေးတိုင်းမြင်းကြံခရိုင်တလုံးမျိုးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်ကြားအပြန်အလှန်ပြစ်ခတ်ပြီးတော့စစ်တပ်ဘက်ကအကြဆုံးတွေရှိတယ်လို့ဒေသခံတွေဘက်ကလည်းတင်ရန်ရတာရှိပြီးကြေးရွာသားတောင်းနဲ့ချီထွက်ပြေးနေရပါတယ်။စကိုင်းတိုင်းတမူးမြို့အနီးမှာလည်းတမူး PDF အဖွဲ့တွေနဲ့စစ်တပ်တို့ပြစ်ခတ်တာတွေဖြစ်ပြီးစစ်တပ်ဘက်က15ဦးလောက်ကြဆုံးတယ်လို့ဆိုပါတယ်။ဒီအချိန်နေပြည်စုံရန်ကုန်ကလာတဲ့သတင်းကိုကိုဇော်ဝင်းလိုင်းကပြောပြပါမယ်ခင်ဗျာ
။မန္တလေးတိုင်းမြင်းကြံမြို့တလုံးမြို့ကြေးရွာအုပ်စုတလုံးရွာနဲ့အနီးနားရွာတွေမှာဒီကနေ့မနေ့ပိုင်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနှစ်ဖက်အပြန်အလှန်ပြစ်ခတ်တာတွေဖြစ်ပွားခဲ့ပါတယ်။စစ်တပ်ဘက်ကကြဆုံးတာတွေရှိပြီးဒေသခံတွေဘက်မှလည်းတန်ရာရဖမ်းဆီးခံရတာတွေရှိသလိုကြေးရွာသားတွေတောင်းနဲ့ချီဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
။တစ်ဖက်လုံးကကြဆုံးထိခိုက်မှုတွေဆိုရင်တောင်းဘက်ကတန်ရာရကတော့12ယောက်ပေါ့ဗျာကျွန်တော်သိထားတာကတော့12ယောက်12ယောက်ဟိုဟာသူတို့ကဟိုစစ်ကောင်စီဘက်ကကြတာတော့နေရကျွန်တော်တွေသူတို့4ယောက်လောက်ကြဆုံးဖြစ်ပြီးတော့သူတို့လည်းတန်ရာရကတော့ကျွန်တော်ထင်ပါတယ်5ယောက်နဲ့6ယောက်တစ်ခုခုတန်ရာရသူကမင်းညာတက်ဆွဲပြီးသားဝါမတက်ဆွဲပြီးသားတက်ဆွဲပြီးသားကိုထပ်ပြီးတော့မနေ့6လကြီးဖွဲ့လောက်မှာအင်အားထပ်ပြီးတော့ကာကာပြီးဖြတ်ရောက်လာပြီးတော့အဲဒီသူတို့ဓာတ်ချောင်းတန်းပြီးတော့ပြစ်တာလေအဲ6လကြီးဖွဲ့လောက်မှာဓာတ်ချောင်းတန်းပြီးတော့ဟိုကရွာကိုပတ်အင်အားကြီးပတ်ပြန်ပြီးတော့အဲပြစ်ချက်ခတ်ကြအဲကြီးကြီးခတ်ရင်လည်းတအားသူကဟိုဟာအင်အားနဲ့အလုံးချင်းနဲ့ဝင်ပြီးတော့ပြစ်ချက်ခါကြတော့ကျွန်တော်လည်းဟိုဒီသူတွေကဘလုံးမတောက်မခံနိုင်တော့ကျွန်တော်ရွာသားတွေအကုန်လုံးနောက်ဆုတ်ပေးကြရပါဗျာနောက်ဆုတ်ပေးကြရတော့တော့လည်းအဆမ်းမီးတဲ့လူတွေရောဒဏ်ရာရတဲ့လူတွေရောကျွန်တော်ပြေးနေရတဲ့လူတွေရောရွာတော့အခွင့်အရေးပါတော့အခါတစ်ချက်တော့ဆက်ပြေးတဲ့ရွာသားကတော့လောက်လောက်ရှိတယ်ဆိုတော့ကျွန်တော်တော့လောလောဆယ်အထိကတော့တောင်းမနိုင်ရှိမှာဟုတ်တယ်ဟုတ်တယ်တောင်းမနိုင်ရှိမှာကျွန်တော်လေးရောအကုန်လုံးပြေးနေရလေးရောတလုံးမျိုးတလုံးမျိုးလေးရောပေါ့တလုံးမျိုးရေလူကြီးဆုံးရေရဲတိုင်းရေနောက်ရွာလေးရေပေါ့အဲအဲ့လိုမျိုးလေးရောရှိသားရဲ့အချင်းကြီးကတော့သူတို့အဲ့မှာဝင်ပြီးတော့အဲသူတို့ဘာတိရပြည်ကြီးတွေသူတို့ဟိုဆင်းလို့လုံနေတာပေါ့ဗျာသူရိုက်ခွဲတာတွေတို့တောင်းမွေးနောက်ပြီးတော့မှဆိုင်းအိတ်တွေဘာတွေလမ်းထုတ်ပုံပြီးတော့သူသားရင်းနဲ့တင်းနေတယ်ဘာတော့အဲ့လိုမျိုးတော့ဟိုရွာမှာတန်းနေတယ်လူသူချောင်းကြည့်တယ်လူထိုးတော့အတူတူပြောတယ်ပေါ့ကျွန်တော်တို့ကတော့အဲ့တရင်ရပဲသိရတော့တော်တော်တယ်နေသားမှာ
မနေ့မေလ17ရက်ညနေပိုင်းကလေးကတလုတ်ရွာကနေနဲ့စစ်တပ်တို့အပြန်အလှန်ပြစ်ခတ်တာတွေဖြစ်ပြီးစစ်တပ်ဘက်ကနှစ်ဦးကြဆုံးတယ်လို့နိုင်ငံပိုင်ရုံးမြင့်တန်ကြားမှာကြေညာသွားပြီးနောက်စစ်အင်အားထပ်ဖြည့်ပြီးဒီကနေ့မနေ့အစောပိုင်းမှာပြစ်ခတ်တာတွေထပ်မံဖြစ်ပွားတာပါအခုလိုမန္တလေးတိုင်းမှာပြစ်ခတ်တာတွေအပြင်စကိုင်းတိုင်းတမူးမြို့အနီးမှာလည်းတမူး PDF အဖွဲ့တွေနဲ့စစ်တပ်တို့မနေ့ May set ye, Yanni Bangrega, Digane, Sunny and Mena Bainti, Picadari, Pippi, Sitapeka, Sanga Ukan, Te Sondalo, the Mu PDFka, the Ute Sombi, the Udan Yarello, the Mu PDFka, Piovare.
Hey, Ubagano Sangalo, Yapito. But Ma Zungaro, Bandabo, Nama Bandama, Chibre, Ama Sigon Zaro, Mago Jar, Ugaro, Jar, Sawinaro, Moma.
ကုန်းတော့အဲ့လိုမှဖြစ်တယ်လူဘက်ကဆေးရောက်ကြတယ်လူဘက်ကကြောက်တယ်ရတာပြင်မင်းညပိုင်းကလည်းကနေမျိုးအနီးကတမင်ချန်ကြေးရွာမှာစစ်တပ်ကပြစ်ခတ်တာကြောင့်ကြေးရွာသားတအူးတေဆုံးခဲ့ပြီးမေလ၁၀ရက်နေ့နေ့လယ်ပိုင်းကလည်းတည့်တီကူပြီးပြန်လာတဲ့တမင်ချန်ရွာသူတအူးကိုစစ်တပ်ကပြစ်ခတ်တာကြောင့်တေဆုံးခဲ့ပါသေးတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရေကြီးရှုနားဆင်နိုင်မှု VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာ ဌာန ဆိုတဲ့ logo နဲ့ဖြစ်လို့ အရှာဖွေရတာ လွယ်ကူပါတယ် ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကို တိုက်ရိုက် နားဆင်ကြည့်ရှုနိုင်တဲ့ အပြင် ကို နှစ်သက်ရာ အချိန်တိုင်းမှာလည်း သတင်းဆောင်မတွေ အပတ်စဉ်ကဏ္ဍတွေကို တွားပြီးတော့ နားဆင်ဖတ်ရှုနိုင်ပါတယ်ရှင်
ဗီယူရဲ့ဗိုလ်ဒူးညဘက်အစီအစဉ်တွေကိုဆက်လက်နားဆင်နေရတာပါမင်းတပ်အခြေအနေနဲ့ရွှေနဲ့ဒေါ်လာဈေးတွေဒီကနေ့ဘယ်လောက်အထိတက်ခဲ့တဲ့ဆိုတာမကြခင်ပြောပြပါမယ်အခုတော့ကချင်ဘက်တိုက်ပွဲသတင်းဆက်ပါမယ်ကချင်ပြည်နယ်မုံမောက်မြို့နယ်က KIA ထိန်းချုပ်ထားတဲ့အာလော့ဘုံစခန်းကိုစစ်ကောင်စီတပ်တွေကထိုးစစ်ဆင်ဖို့အင်အားဖြည့်တင်းနေခြင်းပါမန်စီမြို့နယ်တွေကစစ်တပ်စခန်းတချို့ကို KIA ကဖြန့်ခွဲတိုက်ခိုက်နေတယ်လို့စစ်တပ်ကလေကြောင်းကနေပါတုံ့ပြန်တိုက်ခိုက်တဲ့အတွက်တိုက်ပွဲတွေပြင်းထန်နေပါတယ်
ဒီနေ့မှာပဲမူးမောင်းမြို့နယ်မြို့သစ်ကုန်းလွန်ရွာအနောက်ဘက်ကတပ်စခန်းတွေကိုလည်းကရင်ဘက်ကတိုက်ခိုက်ခဲ့ပါတယ်ရန်ကုန်ကလာတဲ့ကချင်ပြည်နယ်တွင်တိုက်ပွဲအခြေအနေသတင်းကိုကိုငင်းချန်းကပြောပြပါမယ်ဗမော်ခရိုင်မူးမောင်းမြို့နယ်မြေကြီးနားဗမော်လမ်းမကြီးကိုစိုးမိုးထားတဲ့အလော်ဘွန်စခန်းကိုတိုက်ခိုက်ဖို့စစ်ကောင်စီဘက်ကတိုက်ရင်အားတွေပို့ဆောင်နေချိန်မှာပဲဗမော်ခရိုင်မန်စီဘ zure ta kha go ke baga ne mne ya unta ya dine le jan tai da ro dine che na pai chin ta ne di ti kong se pe ka ne de jong ne ta ti ti de ti ko ne me sa ti ba ya
madayan ani ga tamro ta scan ta khu go kia ye ga ne le bai ga tain yu ga chaung mansi data khan rui ga pyo bi me ti cha di pyu chan ma ya ba bu mansi myo taung bat ga Hantar bat ma le KIA tet twe su yong ni chang data khan ni ga pyo ba de adhika tai pwae ni ya phit de mo maung myo ne alor bwan bat ga a che ni go le bo mu ji no bu ga a khu lo pyo ba de
ni tin ga ne pet ba de tam do chit ta de go KIA ne a khu khan ne tai pwae ri shi khe ba de da me ti minute ka raw ta mi ba wo nao le chang ne tai da le shi ba de mne a le alor bwan me ne a swe ma bo no tong tong shi ba de ta kha tong tong shi ba de
โจมโจมโซเรเนี่ยมาแล้วเลี้ยงเนี่ยตัดได้ใช่ป่ะอลอมันตองจีบ้านมาดีมะเนี่ยพิษแค่ตันฤจ้าอย่างจองดาใบแม้ดีกะนี่เลี้ยงจองก็ไต่ไข่ตามาจ้าอย่างจองหมูหมอกเดต้ากันตัวก็เปล่าป่ะเออดีเนี่ยมะเนี่ยละขนาดตองอ่ะโหเอ้อลอดตองชมว่าไปในตรงเว้ยดีเนี่ยละเลี้ยงเนาะตันน่ะไม่จ๋าโหดีนี่ก็ไม่เอาแล้วเนี่ยจีนี่ก็เลยเนาะอะตันน่ะไม่จ๋าโหดีนี่ก็ไม่เอามะเนี่ยญาก็หมูหมอกมิ้วเนี่ยมิ้วติ
กงล้ออนาบัดจี้หยวรีมาฉี่ไส้เดตํารอเดสแกนฤโกเกียยีก็ไต่ไข่ตาฤชี้จองแลเปียวบาเดอเนญะโหชิไนจอ
Makwe ဆားတဲ့စစ်ကောင်စီတပ်အခြေဆိုင်ရာရွာတွေနဲ့မြို့သစ်တောင်ဘက်ကဒါဆိုင်မှာလဲထိတွေ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ပြောပါတယ်ဒေတာရင်းမီဒီယာတွေကတော့အင်္ဂါနေ့မနက်ကရွှေကူမြို့နယ်မှာပြစ်ခတ်ခံရလို့စင်းခန်းမှာရက်ထားတဲ့သင်္ဘောပေါ်ကဆေးရိတ်ခါတွေကိုကုန်းလန်းကပို့ဆောင်ရမှာလမ်းမှာ KIA ကတိုက်ခိုက်ခဲ့ကြောင်းနဲ့ညပိုင်းမှာရွှေကူမြို့လရဲစခန်းမီးရှို့ခံခဲ့ရကြောင်းဖော်ပြထားပါတယ်။တမရော့ဘက်ကစီရေးအရာအချက်အချာကြားတဲ့အလုံးပုံစခန်းကိုထိုးစစ်ဆင်ဖို့ပြင်ဆင်နေချိန်မှာ
ကချင်ဘက်မှာတိုက်ပွဲပြင်းနေတဲ့အချိန်ကြီးပြောပြခဲ့တာပါရွှေနဲ့ဒေါ်လာဈေးတွေဒီကနေ့ဘယ်လောက်ထိတက်ခဲ့လဲဆိုတာကိုမပြောခင်မင်းတက်အချိန်ကြီးကြည့်အောင်ပါချင်းပြည်နယ်မင်းတက်မြို့မှာစစ်ကောင်စီတပ်ဖက်ကနေဖမ်းထားတဲ့လူငယ်တွေကိုပြန်လည်မပေးတဲ့အတွက်မင်းတက်ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီအကြားအပြည့်အဝသဘောတူညီထားတာဒီကနေ့ပြက်ပြက်သွားပြီလို့ကာကွယ်ရေးတပ်ခေါင်းဆောင်တွေကပြောပါတယ်ဒီဝေဒနာတော့နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
နဖက်ပြေကတိုက်ခိုက်မှုဖြစ်ပေါ်ပြီးရဲတပ်တပ်နှစ်ပတ်ကျော်ကြာတွေ့ဆုံဆွေးနွေးညှိနှိုင်းနေကြတဲ့စစ်ကောင်စီတပ်ဖွဲ့နဲ့မင်းတပ်မြို့ကာကွယ်ရေးတပ်ဖွဲ့တွေကဆွေးနွေးမှုမပြေလည်လို့ဒီကနေ့မှာအပြည့်ရသဘောတူညီချက်ပြည့်ပြည့်သွားပြီးဖြစ်ပါတယ်။ကာကွယ်ရေးတပ်ဖွဲ့ဘက်ကတောင်းဆိုတဲ့ဖမ်းဆီးကလူငယ်၅ဦးပြန်မလို့ပေးတဲ့အတွက်စစ်ကောင်စီနဲ့ပြည့်ခတ်ရဆက်မှုပြည့်ပြည့်သွားပြီးလို့ကာကွယ်ရေးတပ်ခေါင်းဆောင်သူကပြောပါရတယ်။
ပြည့်ပြည့်သွားပြီခင်ဗျာကျွန်တော်တို့ဒီနေ့နေ့လေဆွေးနွေးချက်မှာ9ယောက်ပြန်လှပေးဖို့တောင်းဆိုထားတဲ့ဟာ၄ယောက်ပဲဆိုဖြတ်ပေးမယ်တယောက်ကိုတော့မဆက်ပေးဘူးပြီးတော့တရားသူကြီးလာမှဒီကိစ္စကိုစီစီရမယ်ပြီးမှသမီးတက်ကနဲ့စကားကြီးပြန်ဖြစ်လာမယ်အဲ့ဒါဆိုပေးရမယ်ဆိုတော့ဆွေးနွေးချက်တရှိတဲ့အတွက်ဒီနေ့ကဆွေးနွေးချက်ကမအောင်မြို့ပြည့်ပြည့်သွားပြီ
ပြီးခဲ့တဲ့အပတ်တွေတုန်းကချင်းမြင့်နယ်ကာကွယ်ရေးတပ်ဖွဲ့တွေကနေသူတို့လူ6ယောက်ဖမ်းနှားတာကိုပြန်လှုပ်ပေးဖို့တောင်းဆိုခဲ့ပေမဲ့တယောက်ကတော့သူတို့လုပ်ငန်းနဲ့မပတ်သက်လို့၅ယောက်သာပြန်လှုပ်ပေးဖို့ပြန်လည်ပြင်ဆင်တောင်းဆိုခဲ့တာပါစစ်ကောင်စီနဲ့ပြည်ခတ်ရဆက်မှုပြည့်ပြည့်သွားပြီဖြစ်တာကြောင့်မင်းတပ်ဧရိယာတွင်းမှာစစ်ကောင်စီတပ်တွေကိုဆက်လက်ခုခံတိုက်ခိုက်သွားမယ်လို့အဆိုပါကာကွယ်ရေးတပ်ခေါင်းဆောင်ကပဲဆက်ပြောပါတယ
်ပြည့်ပြည့်သွားပြီဆိုတော့စစ်ကားရဲကားနဲ့ကျွန်တော်တို့မြို့ပေါ်ကျွန်တော်တို့ရဲ့မင်းတပ်ဧရိယာတွင်းမှာတွေ့နေစာဖြစ်ကြောက်မှာပါ
ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့ဘက်ကနေဧပြီလ26ရက်နေ့ကစစ်ကောင်စီတပ်ဘက်ကဖမ်းဆီးထားတဲ့လူငယ်တွေပြန်လှုပ်ပေးဖို့စောင်းဆိုခဲ့တာနှစ်ပတ်ခန့်ကြာမြင့်ခဲ့ပြီးဖြစ်ပါတယ်ဒီကနေ့တွေ့ဆုံညှိနှိုင်းမှုမှာလူငယ်၄ဦးကိုပြန်လှုပ်ပေးဖို့မူအားဖြစ်သဘောတူခဲ့ပေမဲ့တခြားလူငယ်တူဦးကတော့ဥပဒေကြောင်းအရရစီရင်သွားရမှာမို့မလှုပ်ပေးဘူးလို့စစ်ကောင်စီတပ်ဘက်ကပြောဆိုခဲ့ကြောင်းမင်းတပ်ပြည်သူကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်ဆယ်ယောက်ကြတော့ကလန်ဆိုပြီးတော့တို့ပြည်သူတက်ကနေပြောအဲလူကတည်သွားတဲ့ဟာကိုတို့ကလူတတ်မှုနဲ့အတင်ကောင်မှုနဲ့ဖန်သွားတာတို့အဖွဲ့ထဲကတယောက်အဲ့ဒါကိုကြတော့လူတည်မှုဖြစ်တဲ့အတွက်ကြောင့်ဥပဒေနဲ့ဆွဲပြီးသားဖြစ်တဲ့ဒါကြောင့်သူ့ကိုတော့ကြံမထွက်နိုင်ဘူးတို့ကတဘောမှုသူ
လက်ရှိမင်းသားမျိုးမှာလူများပြားတင်းချောင်းနေကြတယ်လို့ဒေတာတွင်စည်ရေးဘက်ကိုပြန်လဲဥတီလာနေတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်မျိုးထဲမှာတယောက်မှမရှိတော့ဒီလူကြီးကတော့သူကအကုန်လုံးပြေးကုန်ပြီးတခြားရွာဖက်မှာပြေးကြတယ
်အခုလို့စစ်ကောင်စီနဲ့မင်းသားမျိုးကာကွယ်ရေးတပ်ဖွဲ့တို့ကြားသဘောတူညီချက်ပြတ်ပြဲသွားတဲ့အတွက်မင်းသားမျိုးမှာချိန်မရွေးပြေးကမှုပြန်လဲဖြစ်ပေါ်နိုင်ပြီးဒီလူတွေအနေနဲ့အိမ်တွင်းမှာနေဖို့မြန်မာစစ်တပ်နှစ်ခွန်လေးတိုက်ရင်စုပေါင်းယုံရဲစခန်းစားတဲ့နေရာတွေနာသွာလာတာရှောင်ရှားကြဖို့ကိုလည်းမင်းတပ်မျိုးဗီတူအုပ်ချုပ်ရေးဖွဲ့ကထုတ်ပြန်ထားပါတယ်ချင်းမြင့်နဲ့မင်းတပ်မျိုးမှာအာဏာသိမ်းစစ်ကောင်စီနဲ့ဗီတူကာကွယ်ရေးတပ်ဖွဲ့တို့ဧပြီလ24 26 29ရက်နေ့တွေမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီနဲ့ဗီတူကာကွယ်ရေးတပ်ဖွဲ့တို့တွေ့ဆုံဆွေးနွေးပြီးတော့ရာကြီးအပြစ်ခတ်ရက်စဲထားရကနေဒီကနေ့မှာပြတ်ပြဲသွားတာဖြစ်ပါတယ်ခင်ဗျာ
မင်းတပ်မှာအပြစ်ရက်ပြတ်သွားတဲ့အချိန်ဒီနိုင်ကိုရင်တတိပို့ခဲ့တာပါအခုတော့ရွှေနဲ့ဒေါ်လာဈေးတင်ပြောပြပါမယ်ပြည်တွင်းမှာအခောက်ရွှေတစ်ချပ်သားကိုမြန်မာကျပ်ငွေ18သိန်းကျော်အထိဈေးတက်ခဲ့ပေမဲ့ရွှေဝယ်ယူစုဆောင်သူတွေများနေတာကြောင့်ရွှေရောင်းအားကကောင်းခဲ့ပါတယ်။ဘဏ်တွေပြိုလဲသွားမှဆိုရင်ပြီးအငွေတွေပြန်ထုတ်နေကြတဲ့ပြည်သူတွေဟာတန်ဖိုးခိုင်မာတယ်လို့ယူဆတဲ့ရွှေကိုစုဆောင်မှုဝယ်ယူနေကြတာပါ။ဒီရက်ပိုင်းမြန်မာနိုင်ငံတွင်အပြောင်းအလဲဖြစ်နေတဲ့ရွှေဈေးကွက်အခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုကမောင်စိုးမင်းဆက်ပြောပြပါမယ်
။ရွှေဈေးတွေကတရရိပ်တက်လာပြီးမဲ့မြန်မာပြည်တွင်းမှာတော့စစ်ကောင်စီအာဏာယူပြီးနိုင်ငံရေးမငြိမ်သက်တာတွေကြောင့်ပန်းအငွေတွေပြန်ထုတ်ပြီးရွှေပြန်ဝယ်နေကြပါတယ်လက်ထဲကငွေတန်ဖိုးမပြောင်းအောင်ဝယ်ကြသလိုအယောင်းအဝယ်လုပ်ဖို့ဝယ်နေတာလည်းရှိကြောင်းရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ
်အခုကတော့အဝယ်များနေတယ်ဗျအဝယ်များလို့ကျွန်တော်တို့ဟိုဗန်းတွေကနေငွေထုတ်ပြီးတော့ဝယ်နေကြတာပဲဗျနောက်တစ်ခုကဟိုတချို့ကလည်းဒီရွှေရောင်းရင်အယောင်းဝယ်လို့မြတ်တယ်ဆိုတာသိတဲ့အခါကျတော့ဒီရွှေကိုပြန်ပြီးတော့ဝယ်တဲ့သဘောပါပဲ
ကမ္ဘာရွှေဈေးကတအောင်စကိုအမေရိကန်ဒေါ်လာ1832ရှိပါတယ်။ကိုဗစ်ကပ်ရောဂါတစ်ကမ္ဘာလုံးမှာတကြောပြန်ပြန်ဖြစ်လာတာကြောင့်လေကမ္ဘာရွှေဈေးကဆက်တက်နိုင်တယ်လို့ဦးမျိုးမြင့်ကဆက်ပြောပါတယ်
။ပြန်ရဲလို့ဖြစ်နေတာဗျ။ဒီရန်ကုန်ကော့ကော့ပြေးရဖို့မနေ့ကဆိုရင်ဒီရန်ကုန်မှာ15သိန်း9000 9000လောက်ပဲရှိသေးတယ်။ကျွန်တော်ဒီဘက်မှာ16သိန်း2000လောက်ပါလို့ဖြစ်သွားပုံကြီးရတယ်။မန္တလေးရဲ့ဒီလိုဖုန်းတပီလို့ဒီလိုဖြစ်နေတယ်လို့
စစ်ကောင်စီအာဏာယူထားတဲ့3လအတွင်းမှာပြည်တွင်းကဝန်ဆောင်မှုနဲ့ကုန်ထုတ်လုပ်ငန်းအားလုံးရပ်ဆိုင်းနေပြီးအခြေခံလူသုံးကုန်နဲ့အတူရွှေဈေးဒေါ်လာဈေးဆက်သုံးစီဈေးတွေလည်းတက်လာပါတယ်ဒီကနေ့ငွေလဲနှုန်းကဒေါ်လာကိုမြန်မာကျပ်ငွေ1800အထိရှိလာပါတယ် ကျန်းကွေတံပိုးတဖြည်းဖြည်းကျလာတဲ့အတွက်အခြေခံလူဒန်းစားကလွဲလို့အများစုကရွှေဝယ်ဖို့ပဲဆုံးဖြတ်လာကြတာပ
ါငွေမကင်ရင်တော့ဝယ်တဲ့ပေါ်ပဲဖြစ်မယ
်ဒါကတော့မန္တလေးတိုင်းရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းစိန်ပြောသွားတာဖြစ်ပါတယ်ပြည်တွင်းမှာနှစ်ရက်အတွင်းကျ2သိန်းကျော်ခုန်တက်သွားတဲ့ရွှေဈေးဟာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လို့ရွှေဝယ်ယူစုဆောင်းနေတဲ့ရန်ကုန်ဒေသခံတဦးကပြောပါတယ်
အဲဒီမှာငွေကျပ်ငွေပေါ်မယုံကြည်မှုရဲ့ဒီကျပ်ငွေထားတဲ့နေရာပန်းနေတဲ့အိတ်မထားရမှုဒီအားလုံးကိုလူများရွှေတွေပဲဝယ်ဖြစ်တာပေါ့
လေးရဲ့အတွင်ကျပ်ငွေ2သိန်းကျော်တက်ခဲ့တဲ့မြန်မာရွှေဈေးအပေါ်မှာစိုးရိမ်နေကြတဲ့သူတွေလည်းရှိပါတယ်ဒါပေမဲ့လက်တလောအခြေအနေတွေကြောင့်ရွှေဈေးပြိုကျသွားတဲ့အခြေအနေရောက်လာဖို့တော့မဖြစ်နိုင်သေးကြောင်းရွှေလုပ်ငန်းရှင်အတိုင်းဝိုင်းကခန့်မှန်းကြပါတယ်ခင်ဗျာ
ကိုကမောင်စိုးမင်းပြောပြသွားတာပါဈေးကွက်ပိတ်ပြီးတဲ့နောက်ဗဟုဘဏ်ကဒေါ်လာ6သန်းထုတ်ရောင်းတဲ့စာထွက်လာပြီးချိန်မှာတော့ရွှေတစ်ချက်သားကို76သိန်း1000အထိကျသွားတယ်လို့ VOA ကသိရပါတယ်ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းပတ်စင်ကဏ္ဍတွေနားဆင်ရပါမယ်အရင်ဆုံးကလူလူနဲ့ကြမ်းမာရေးကဏ္ဍပါခြေလက်တွေမှာတနတ်ဒဏ်ရာကြောင့်အယိုးကျိုးပြီလို့သိရတဲ့အခါဒဏ်ရာကိုပတိစီးပေးရုံနဲ့မလုံလောက်တော့ပဲတစ်သားကြောင့်လိုမျိုးမာကြောတဲ့အရာတခုခံပြီးဒဏ်ရာရတဲ့ခြေတော့သို့မဟုတ်လက်ကိုမလှုပ်နိုင်အောင်စီးကျက်ပေးထားဖို့လိုတဲ့အကြောင်းဒေါက်တာတန်းစောကတင်ဆက်ထားပါတယ်ခင်ဗျာ
ခြေလက်တွေကိုတနက်ထိမှန်ပြီးတနက်ဒဏ်ရာကြောင့်အယိုးကျိုးပြီလို့သိရတဲ့အခါဒဏ်ရာကိုပတိမစီးခင်မှာဒဏ်ရာကနေသွေးထွက်များနေမလားဆိုတာကိုအရင်ဆုံးစစ်ဆေးကြည့်ရှုရမှာပါသွေးထွက်များနေတယ်ဆိုရင်သွေးထွက်တာနည်းသွားစေဖို့အတွက်အရင်ဆုံးလုံဆောင်ပေးဖို့လိုတယ်လို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်ဒေါက်တာဟိန်ထက်ကအခုလိုပြောပါရယ
်သွေးနှုန်ကျွန်ထွက်ပြီဆိုရင်တော့ခြေထောက်နဲ့တက်တယ်ပါခုနလိုပဲနံပါတ်1တစ်ချက်အနေနဲ့ဒဏ်ရာကိုရှင်းရှင်းလင်းလင်းမြင်ရဖို့အတွက် exposure ပေါ့နော်အပေါ်ကအုပ်ထားတဲ့အင်ကြီးလေးဘောင်းမီလေးအကုန်လုံးကိုကျွန်တော်ကချွတ်တင်ချွတ်ပဲချွတ်လို့မရရင်ညှက်တင်ရင်ညှက်ပါပေါ့နော်ညှက်ပြီးတော့ဒဏ်ရာကိုကျွန်တော်ကရေးတက်ပေါ့နော်အကျော်စီးရင်လည်းကျွန်တော်ကစီးမယ်ပေါ့နော်ကဲသွေးနှုတ်ကြုံထွက်သွားပြီဆိုရင်တော့ကျွန်တော်တို့ကဟိုလိုအပ်တာကဘာလဲဆိုတော့ pressure dressing ပေါ့နော်သွေးထွက်တဲ့နေရာကိုလက်နဲ့ခဏဖိဖိပြီးတော့ပတိစားအရှိပတိစားအရှိကိုကျွန်တော်တို့ကအဖျားကနေစပြီးတော့ဒဏ်ရာအပေါက်ပြည့်တဲ့အထိပြည့်တဲ့အထိသွင်းမယ်ပတိစားလိုသေးတယ်ဆိုရင်အဆုံးကတစ်ခုနဲ့နောက်တစ်လေးရဲ့အစာကိုချီချီပြီးတော့ထပ်ပြီးတော့သွင်းမယ်ပတိထက်ပြီးရင်အပေါက်ကနေနည်းနည်းလေး gentle pressure ပေါ့နော်အသာလေးဖိထားမယ်3မိနစ်လောက်ပေါ့နော်အပေါက်ကနေဖိထားပြထားပြီးလို့ရှိရင်အပေါ်ကနေပတိလေးကိုနည်းနည်းလေးချက်ချက်လေးစီးပေးမှာပေါ့နော
်။တနက်တန်ရာကိုသွေးထွက်နေအောင်လှုပ်ဆောင်ပြီးပြီဆိုရင်ဒုတိယဆင့်အနေနဲ့အယိုးကျိုးနေတဲ့ခြေဒါမှမဟုတ်လက်ကိုမလှုပ်ရှားအောင်လှုပ်ဆောင်ပေးဖို့လိုတယ်လို့သိရပါဗျ။အ
ဲ့ဒီကျိုးနေတဲ့အယိုးရဲ့အောက်ကနေ splint ခေါ်မှာပေါ့ကျွန်တော်တို့ကအမားချောင်းတစ်ချောင်းလက်ထူပြားတစ်ချောင်းဖြစ်ရင်ဖြစ်မယ်။တစ်သားချောင်းလေးတစ်ချောင်းဖြစ်ရင်ဖြစ်မယ်။ဝှက်ချမ်းများလေးတစ်ချောင်းဖြစ်ရင်ဖြစ်မယ်။အဲ့အလေးတစ်ခုခံပြီးတော့အဲ့အယိုးကိုလှုပ်ရှားမှုနည်းအောင်ပေါ့ကျွန်တော်ကစီးမယ်ပေါ့နော်။နောက်ပဲပြောစီရမယ်သွေးလည်ပမှုကောင်းအောင်တယ်ခက်တင်းတင်းကျပ်ကျပ်စီးဖို့တော့မလိုဘူ
းအယိုးကျိုးတာတိတာထင်ရှားရင်အယိုးကျိုးမျိုးဆိုတာကိုအလွယ်တကူခွဲခြားလို့ရပြီမဲ့အယိုးကျိုးတာတိတာထင်ရှားမှုမရှိရင်တော့ဓာတ်မှန်ရိုက်ကြည့်တဲ့အချိန်မှသာတွေ့မြင်ရလေးရှိတယ်ပါဒဏ်ရာရတဲ့ခြေဒါမှမဟုတ်လက်ဟာအထိမခံနိုင်အောင်နာကျင်နေပြီးမလှုပ်နိုင်မထောက်နိုင်ဖြစ်နေရင်အယိုးကျိုးနိုင်တယ်လို့ယူဆပြီးတစ်သားကြောင့်လိုမျိုးမှာကြောတဲ့အရာတစ်ခုခံကကျက်စီးပေးထားတင်တယ်လို့ဒီမိုကရေစီကလင်းနစ်မှာအထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာမေကပြောပါတယ်
ပုံမှန်တော့အယိုးကျိုးရဆိုလို့ရှိရင်တော့ဆရာဝန်နေဆေးရုံမှာဆက်တက်မယ်ဆိုရင်တော့ X-ray ရိုက်ကြည့်ရတော့ဘာလို့လုံးဝသိနိုင်မှာပေါ့နော်အပြင်လူအနေနဲ့ပေါ့နော်ကေဗီလူနာကအဲ့ဒဲရရတဲ့နေရာနားမှာပေါ့နော်ခြေရောက်ကအရန်နာနေတယ်မလှုပ်နိုင်တော့ဘူးမထောက်နိုင်တော့ဘူးအရန်လဲရောင်ကိုင်းနေမယ်ဆိုလို့ရှိရင်တော့ပေါ့နော်အတက်နိုင်ဆုံးတော့ခြေရောက်တို့လက်တို့မလှုပ်နိုင်အောင်လို့ဘေးရနေပြီးတော့ပေါ့နော်spring လို့ခေါ်တဲ့ကတ်ထူပြားပဲဖြစ်ဖြစ်တတာပဲဖြစ်ဖြစ်အမှားတစ်ခုနဲ့ပေါ့နော်ခြေထောက် black ပေါ့နော်တစ်ခုခုမလှုပ်နိုင်အောင်လို့ဒီတိုင်းညီနိုင်အောင်လို့စီးပေးထားလို့ရှိရင်တော့ပို့ပြီးတော့အဆင်ပြေပါတယ်ဟိုတိနိုင်လားဆိုတော့အမှန်တကယ်တော့ x-ray ရိုက်ကြည့်မှတော့ကျိုးမကျိုးတော့သိမှာပေါ့နော်အဲ့ခါကျတော့ဒီသူဟိုဒီတိုင်းအပြင်လူနေနေရကြတော့ဒီတိုင်းဟိုလူနာကမထောက်နိုင်ဘူးလို့နာတယ်လို့ပြောလို့ရှိရင်တော့စီးပေးလိုက်ရင်တော့အကောင်ဆုံးပါရှင့်
ခြေလက်တွေမှာတနက်တန်ရာကြောင့်အယိုးကျပြီလို့သိရတဲ့အခါဒဏ်ရာကိုပတိစီပေးရုံနဲ့မလုံလောက်တော့ပဲတစ်သားကြောင့်လိုမျိုးမာကျောတဲ့အရာတစ်ခုခံပြီးဒဏ်ရာရတဲ့ခြေဒါမှမဟုတ်လက်ကိုမလုံနိုင်အောင်ကျက်စီပေးထားဖို့လိုတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒေါက်တာတန်းဆောင်ရဲ့လူနဲ့ကျန်းမာရေးစီစဉ်ပြီးတဲ့နောက်မြန်မာအရေးသုံးသပ်ချက်အလှည့်ကြပါပြီ မြန်မာနိုင်ငံမှာရုပ်ရောက်ခံဆိုးရွားကိုဖျောက်ချပြီးစစ်တပ်ကအနာသိမ်းခဲ့တာရက်ပေါင်းတရာပြည်လာတဲ့တိုင်အောင်တိုင်းပြည်ကိုမထိန်သိမ်းနိုင်သေးပါဘူး။တိုင်းပြည်အခြေအနေလည်းအတော့ကိုကြာဆင်းဆုတ်ယုတ်သွားပါပြီ။ရှေ့မှာဘာဆက်ဖြစ်လာနိုင်ပါသလဲ။မြန်မာအရေးသုံးသပ်သူလည်းဖြစ်တက်ကြွလှုပ်ရှားသူတဦးလည်းဖြစ်တဲ့ဒေါက်တာတင့်ဆွေနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါရခင်ဗျာ
။ဒေါက်တာတင့်ဆွေခင်ဗျာဦးမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းရာရက်ပေါင်းတရာပြည်ခဲ့ပါပြီ။တက်လာတော့ကတော့သူတို့လွယ်လွယ်ကူကူနဲ့သူတို့လူကျင်တဲ့အတိုင်းလှုပ်လို့ရလိမ့်မယ်လို့မျိုးမှန်းခဲ့ပုံရပါတယ်ဒါပေမဲ့ရပ်ပေါင်းတရာလာကြာလာတယ်တိုင်းပြည်ကအချိန်နေဆွေးဥသက်ဆွေးဥလာတယ်စီးပွားရေးကအစပေါ်ဆရာဆိုတော့ဒီအချိန်နေမှာကျွန်တော်ရှေ့ကိုဘယ်လိုတွက်မှန်းလဲအဓိကအဖြစ်သုံးသပ်သူတွေကတော့ fail state or revolution ဆိုပြီးတော့ပြောကြတာတွေ့ပါတယ်ဆရာကတော့သုံးသပ်သူတက်ကြွလှုပ်ရှားသူနှစ်ခုပေါင်းပေါ့လို့ကျွန်တော်သုံးပြင်ပါတယ်ဆရာတက်ကြွလှုပ်ရှားသုံးသပ်သူပေါ့ဆရာဆိုဆရာအနေနဲ့ဘယ်လိုမြင်ပါလဲ Fail State Revolution ဆိုတော့ကျွန်တော်မြင်တာကတော့နှစ်ခုလုံးက Lamp on the road to Fail State on the road to Revolution ဖြစ်နေပြီလို့ထင်တာပဲခင်ဗျာဆိုတော့ဒီအထက်ကအကောင်းဆုံးအခြေအနေဘယ်လိုဖြစ်လာနိုင်လဲဆိုတာကျွန်တော်အရင်ပြောကြအောင်ပါဆရာဆိုတော့ဒီဆရာနာချင်းစနစ်ကြဆုံးပြီးတော့ပြည်သူတွေမျှော်မှန်းတဲ့ Democracy လမ်းကြောင်းကိုနည်းနည်းစမ်းစမ်းပြန်လည်ရောက်လာနိုင်မယ့်အလားအလာမြင်ရပါလားခင်ဗျာ
ဥကျော်ဆောင်လာပြောသလိုပေါ့နော်ဟိုတက်ကြွလှုပ်ရှားသူနိုင်ငံရေးတဲ့ပါတဲ့လူတယောက်အနေနဲ့ပြောရင်ဩဒီဒီຫນွေဥဒေါ်လာယူလို့ခေါ်တဲ့ကျွန်တော်တို့ဒီမှာပြီးမှအခုဖြစ်ပျက်နေတဲ့ဖြစ်ပျက်ကြီးကိုအမြန်ဆုံးဆုံးသက်ပြီးတော့ကျွန်တော်တို့ဒီလူလူတို့လိုချင်တဲ့ပတ်နိုင်ရဖို့ဟာဖြစ်နိုင်တယ်ဆိုတဲ့ဘက်ကနေကျွန်တော်တင်ပြဆွေးနွေးရမှာဖြစ်ပါတယ်နောက်တစ်ခါဟိုမညာမတာအာမနာကျွန်တော်နိုင်ငံရေးသုံးသက်တဲ့တော်မှကြည့်လို့ရှင်တော့ကကျွန်တော်တို့မြန်မာနိုင်ငံရဲ့အဖြစ်ပြက်ကိုကမ္ဘာဖြစ်ပြီးသားဒေါ်လာရေးတွေဖြစ်ပြီးသားပြောင်းလဲမှုတွေနဲ့ရှင်ဘယ်နိုင်ငံမှမရှိတဲ့ဟာလာဖြစ်ပြက်ပြောင်းလဲမှုကြီးဖြစ်တော့ကအဲဘယ်လိုအဆုံးသတ်မလဲဘယ်သူတွေကအနိုင်ရမလဲဆိုတာပြောဖို့အင်တာမတ်ခက်သေးတဲ့ကာလလို့ကျွန်တော်မြင်ပါတယ်ဒီရှေ့တောင်အရှေ့မှာဖြစ်ခဲ့တဲ့ကိစ္စတွေတောင်အာဖရိကမှာဖြစ်ခဲ့တဲ့ကိစ္စတွေဟောနောက်ပိုင်းမှာခုနမေကောနဲ့ပါပါလို့ပေါ့နော်ကြာရှုံးနိုင်ငံဟာလာဒီအတုံးနှုံးရဲ့နောက်တစ်ခါ Civil War ဆိုတဲ့ပြည်တွင်းစစ်ကြီးစီးရီးယားလိုဖြစ်မဲ့စသဖြင့်ပေါ့နော်အဲသုံးသက်ချက်တွေရှိတော့အဲ့ဓာတွေနဲ့လေကျွန်တော်တို့နိုင်ငံအတော်မတူးပြန်ဘူးခင်ဗျဒါကြောင့်ဘာဘယ်လိုအဆုံးသတ်ပြီးတော့ဘယ်သူတွေကအနိုင်ရမလဲလို့ပြောဖို့အတော်ကိုအခုထိတော့ကိုအတော်ခက်သေးတယ်လို့ဟိုကျွန်တော်မြင်နေခင်ဗျတော်တော်လေးတော့ရှုပ်ထွေးတယ
်ဟုတ်ကဲ့ဆရာ
ဟုတ်ကဲ
့ခုဒါမှအခုလောလောဆယ်မှာကြည့်ရင်ပြည်သူတွေဘက်ကစစ်တပ်ကတော့အင်မတန်တက်ကြွနေတယ်အထူးသဖြင့်လူငယ်တွေကစိတ်တက်ကြွတယ်နောက်ပြီးတော့စီးလုံးညညမှုခရိုင်းတဲ့အားသာတယ်တိုင်းရင်းသားတွေလည်းပဲအရင်တုန်းကရွေးကောက်ပွဲမှာတိုင်းရင်းသားတွေနဲ့လောက်ထိမစီးလုံးမညညရွေးကောက်ပွဲဆိုတာလည်းတိုက်ပွဲပဲပေါ့လေအခုကိစ္စမှာကျတော့တိုင်းရင်းသားတွေလည်းပဲတော်တော်များများတက်တက်ကြွတော့စီးလုံးညညတာတွေ့ရပါဆရာဆိုတော့ဒီအင်အားတွေကိုထက်တွေ့ရင်တော့ဒီမိုကရေစီလူလာတဲ့အင်အားစုဘက်ကအလေးထားနိုင်တဲ့အခြေအနေလို့မပြောနိုင်ဘူးလားခင်ဗျာ
အာကျွန်တော်လည်းအဲ့ဒါသဘောတူတယ်ခင်ဗျဟိုဒီဒီပွဲကြီးဘယ်တော့ပြီးမယ်ပါမယ်ဆိုတာအတပိုင်းထားပြီးတော့အခုရနေတဲ့အကျိုးအမြတ်ပေါ့နော်ဦးကျော်ဆောင်သာပြောသလိုဒီတိုင်းသားအင်အားစုတွေနဲ့တိုင်းသားလူအခေါ်မခံရတဲ့ဟာပြည်မကအစုတွေအင်အားစုတွေဟာကျွန်တော်တို့လွတ်လပ်ရေးမရခင်ကရကာနီးတွေကကွဲလာခဲ့တဲ့အကွဲပြဲတွေမှာအခုတော့စီလုံးညီညွတ်မှုစီလိုညီညွတ်မှုဆိုရတဲ့အပြန်အလှန်နားလည်လေစားမှုအပြန်အလှန်ခံစားမှုတွေတူညီမှုဆိုရက်ရလဟာကျွန်တော်တို့ဘယ်လိုနည်းနဲ့မှဟလာဟိုဟိုဟိုလွယ်တဲ့ကိစ္စမဟုတ်ဘူးအဲ့ဒါကြီးကျွန်တော်တို့ရနေတယ်အဲ့လိုရခြင်းဟာအနာကအခုဟလာတင်ပြတောင်းဆိုနေတဲ့ Federal Democracy နိုင်ငံအတွက်အလွန်ကြီးမားခိုင်နှံ့တဲ့အခြေခံကောင်းကြီးဖြစ်တယ်လို့ကျွန်တော်မြင်နေတယ်အဲ့တော့ set list အောင်ပွဲကိုခံမှုဆိုရလေဒီရထားပြီးသားအပြန်လာနားလည်မှုအပြန်လာလေးစားမှုပြန်လာယုံကြည်ချစ်ခင်မှုတွေကနေဆက်သွားလို့ရှိရင်ပြည်သူလူထုကအင်အားဟာတစ်ဖက်ကယိုယွန်းကြဆင်းလာနေတဲ့စစ်တပ်အုပ်စုဘက်ကအသာစီရနိုင်တဲ့အလွန်ကောင်းတဲ့အလေးတာမှုကြီးဖြစ်တယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျဟု
တ်ကဲ့ဆရာဒါပေမဲ့တစ်ဖက်ကကြည့်မယ်ဆိုရင်စစ်တပ်ကတော့လက်နဲ့အင်အားရှိရတော်တော်နဲ့အလျှော်ပေးမဲ့ပုံစံတော့မတွေ့ရဘူးဆိုတော့ပြည်သူတွေကလည်းဒါကိုတုံ့ပြန်ဖို့အတွက်တချို့ကတော့လက်နက်အင်အားကိုကင်ဆယ်ဖို့အထောက်လာကြတာကိုလည်းတွေးရပါတယ်ဆရာ။ဆိုတော့ဒီလက်နက်အင်အားနှစ်ခုရှင်တဲ့နေရာမှာတော့လက်တွေ့အဖြစ်ရှင်နိုင်မှာမလားခင်ဗျာ။ဒီကိစ္စကတော့နည်းနည်းမေးခွန်းထုတ်စရာရှိမယ်ထင်တယ်ခင်ဗျာ
โอเคดีเมงงมเลยจารย์อูอำนาจอะไรพี่บาเมสิตะหาဟုတ်လားရေဘူးပေါက်တာမလို့ခြင်းဘူးရေပါတာလို့ခြင်းနဲ့ဆိုရလူစားပေါ့နော်ဆိုတော့ तू ကမရရအောင်လုပ်မယ်မရတဲ့ညီလည်းဘလောက်နံပဲပြည့်ပဲဘလောက်ဆိုဆိုစသဖြင့်ပေါ့နော် तू လိုရင်သာရအောင်လုပ်ဖို့အတွက်ဝန်မလေးတဲ့အလားစစ်တပ်ဟုတ်စုဖြစ်တာတစ်ဖက်ပေါ့နော်နောက်တစ်ခါလက်နက်ကင်နီးနဲ့ရောရရလက်နက်တီနဲ့ရောခုခံတော်လှန်လိုတယ်ဆိုတဲ့စိတ်ဓာတ်ကရှင်းရှင်းပြောတော့ကျွန်တော်တစ်ခါဆွေးနွေးသလိုပေါ့နော်စစ်တပ်ရဲ့အာဏာချက်ကစစ်တပ်ကြီးဖြစ်တယ်ကျွန်တော်တို့ကအဲ့ဒီသူ့အာဏာချက်ကိုသွားပြီး challenge လုပ်ရတဲ့ဘဝအဲ့တော့ challenge လုပ်တဲ့လူအဲ့လိုဖြစ်တဲ့တော့ခင်ဗျားတို့ကျွန်တော်တို့ဘက်ကတော့သူတို့စိတ်ဟင်အားကြီးကိုမရှင်းနိုင်ဘူးလို့ပြောလို့လေကျွန်တော်တော့မဖြစ်တဲ့ဘဝပါဘာကြောင့်လဲဆိုတော့ရွေးချယ်စရာလားမရှိတော့ဘူးကိုရသူရှင်းပြမှုနည်းတွေလမ်းမောထွက်တဲ့နည်းတွေအမျိုးမျိုးပေါ့နော်နီးပေါင်းစုံနဲ့လှုပ်ပြီးနောက်ဆုံးဒီနီးကြံတဲ့ဒီနီးလှုပ်ကြတဲ့ဟာဒါကိုဟိုလှုပ်တဲ့လူကိုကျွန်တော်အပြစ်ပြောလို့မရဘူးခင်ဗျားတို့ဟိုဟိုစစ်ဒီတလေးသိန်းငါးသိန်းသွားရှင်လို့မရဘူးလို့ပြောလို့လည်းမဖြစ်ဘူးဘာကြောင့်လဲဆိုတော့ဒါဘယ်သူမှတားလို့မရတဲ့ကိစ္စဖြစ်တဲ့အတွက်ဒီနီးရောခုနကကျွန်တော်တို့အကြမ်းမဖက်နီးပြောပြောဟလာတခြားနီးတွေနဲ့နှစ်ခုပေါ့နော်နှစ်ခုတော့မဟုတ်ဘူးညမှနီးရဆုံနေအဲ့ဒါနဲ့ပေါင်းပြီးပြည်သူလူထုတကဆောင်ရွက်ကြတယ်ဆိုတာကိုကျွန်တော်အပြစ်မမြင်ဘူးမဆောင်ရွက်ပါလို့လည်းမပြောသင့်ဘူးဒီဟာကိုအားပေးနိုင်တဲ့လူတွေကအားပေးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာလက်နက်ကန်ကြီးပြောတော့
ဒီနေရာမှာတချို့ကပြပအင်အားကိုမျိုးကူးတယ်မျိုးလင်းတဲ့အဆန်တွေလည်းကြားပါတယ်သူတို့ရောဆရာပါပြောလို့ပါလဲ
အဲပြပအကြောင်းကတော့ခုရက်တရာအကြာမှာအများစုပြည်သူလူတွေပေါ့နော်ကိုနိုင်ငံရေးသုံးသက်တဲ့ဒီပေးချိတ်ထားပြီးတော့တော့နေတဲ့လူတွေတောင်မှနိုင်ငံတကာဆိုတဲ့ကိစ္စကိုရေးရလဲလဲသဘောပေါက်လာကြပြီဖြစ်တဲ့အတွက်လုံးခဲ့တဲ့ရက်90ရက်85လောက်ကမျှော်လင့်ချက်မျိုးတော့နိုင်ငံတကာကိုဘယ်သူမှမမျှော်လင့်ကြတော့ဘူးလို့ကျွန်တော်မြင်တယ်အဲ့တော့မျှော်မနေပဲကကိုယ့်အကူလုပ်ရမယ်ဆိုတဲ့အဲဆုံးဖြတ်ချက်နဲ့အခုဆောင်ရွက်နေကြတယ်လို့မြင်ပါတယ်ဒီချိန်ထဲမှာနိုင်ငံတကာရဲ့အကန့်အကြီးကြီးမှုကိုဘယ်လိုကျော်လွှားမလဲဆိုတာလဲစူးစမ်းဆောင်ရွက်နေကြတယ်ဟုတ်ကဲ
့ဟုတ်ကဲ့ဒီရမှာနိုင်ငံတကာနဲ့ပတ်သက်ပြီးခက်တူတူတစ်ခုထပ်ပြီးမေးချင်ပါတယ်မကြခင်ပဲအာဆီယံအကြီးအကဲတွေပေါ့ခင်ဗျအာဆီယံလက်ရှိဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ဝန်ကြီးနဲ့အာဆီယံအဖွဲ့အတွင်းမှုချုပ်တို့မြန်မာနိုင်ငံကိုသွားမယ်ဘူဂျုံမူကြီးမြောင်းလာနဲ့တွေ့မယ်ဘာညာသတင်းထွက်ပါတယ်ဘလောက်မျှော်လင့်နိုင်ပါသလဲ
တဲ့တဲ့ပုံမလင်းပြောရရင်မျှော်လင့်ချက်တိမ်ရှိဘူးလို့ကျွန်တော်မြင်ပါတယ်ပြည်သူလူထုတချို့သုံးသပ်တယ်လို့အချိန်ဆွဲမှုပြုဟာတခုလို့လည်းပြောတဲ့ဟာကိုကျွန်တော်ညင်းလို့မရဘူးအဲ့တော့ဒီအချိန်မှာတွစ်ဆုံဆွေးနွေးရေးပဲဖြစ်ဖြစ်ဟလာစကားပြောရေးပဲဖြစ်ဖြစ်ဆိုတဲ့ကိစ္စကိုပြည်သူလူထုကဒီနေ့အင်တာမတ်နားခါတဲ့ကာလဖြစ်တယ်တချိန်ထဲမှာအာဆီယံရဲ့နောက်မှာကုလသမဂ္ဂရော EU ရောဟိုအမေရိကကြီးပေါ့ဘောနော်ဟိုနောက်ကနေကြောတော့နောက်ကအထူးသဖြင့်တော့တရုတ်နိုင်ငံကဟိုသူကတော့ဟိုကြောတော့နောက်ကမို့ပေါ်ကကျိုးဆွဲတာပေါ့နော်ဖြစ်နေတော့ကအာကျွန်တော်မြင်နေတကယ်တမ်းသာတွေ့ဆုံဆွေးနွေးမှုအာဆီယံရဲ့ဆီဆော်မှုရဖြစ်လာရင်လေကျွန်တော်တို့တားလို့ရမှာမဟုတ်ဘူးဟိုခြိလန်းသေးသေးလေးတခုတော့ရှိရောက်အောင်ရောက်မယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ဒီလိုအခင်းချင်းမှာအခုရပောင်းတရားပြစ်လာတဲ့ခါမှာသွေးထွက်သံရိုးဖြစ်တာအဆက်ဆွန်သွားရတဲ့လူတွေထိခိုက်ဒဏ်ရာရတဲ့လူတွေအင်တန်ကြီးကွဲရင်နာစရာကောင်းတဲ့ဖြစ်ရတွေလည်းတွေ့ရပါတယ်တချိန်တည်းမှာပဲပြည်သူတွေဟာစီးပွားရေးကျန်းမာရေးလူမျိုးရဲ့အဖက်ဖက်ကကြာရှုံးလာနေတဲ့အတွက်သူတို့ရဲ့ဒုက္ခကလည်းတဖြည်းဖြည်းတဖြည်းသိကြီးမားလာနေပါတယ်တချို့ဆိုရင်အငတ်ဘေးတောင်ဆိုက်မယ်လို့ခံမှန်းတဲ့အထိပြောလာကြတာလည်းတွေ့ရပါတယ်ဆိုတော့ဒီလိုအကြက်တဲတွေကပြည်သူတွေကဘလောက်ထိကြမ်းကြမ်းခံနိုင်မလဲအဲ့ဒါလည်းပဲစဉ်းစားကြရဖြစ်မယ်လို့ထင်ပါတယ်ဘလို့ယူဆပါလိမ့်ဒီစားဘု
โอเคအင်တမစိတ်မကောင်းစရာတွေကျွန်တော်တို့ပြောတာတဲ့ပြည်သူလူလူခံစားရတဲ့လူတွေကကိုယ်တိုင်သိကြပါလေအဲ့တော့တန်းဒီဟာတကယ်ကိုချွတ်ချုံကြရုံမကအိုးဇောက်ထူးမို့မြို့ကြမယ်ဆိုတာလေကျွန်တော်ညင်းလို့မရဘူးသို့တော်လည်းကျွန်တော်ဟိုလုံးဝနဲ့နှစ်ပေါင်း90ဝန်းကျင်နှစ်တော့နောက်နောက်နှစ်100လောက်ဒီပေါ်သုံးသက်ရင်ကျွန်တော်နိုင်ငံကအင်တမစင်ရဲ့နွမ်ပါတဲ့ဘဝကနေရှောင်းလန်းလာခဲ့ရတယ်မရှိရှိတာလေးနဲ့ရောင်ရဲပြီးတော့အာမြေကြီးရှင်အစ်မင်းဆိုင်စားတဲ့
เออโหอึดจုံบ่เอ๋โหซิอุซุก็ละโหตูเมษวยนักနိုင်ငံแล้วရှိရင်သူတို့စံရှင်မကြောက်ဘူးပြောသလိုပြီးသူလူတို့ကလည်းအမြေကြီးရှင်ကိုစားကြအစံဖြစ်ဖြစ်ပဲဖြစ်ဖြစ်စိုက်စားမယ်အတီးရွှေဖြစ်စိုက်စားမယ်ဆိုရဘဝကိုရင်းကျက်ပြပြီးသားဖြစ်တော့အငတ်ဘေးကိုလည်းလူလူကစဉ့်ခံကြားလိမ့်မယ်လို့ကျွန်တော်ယူဆတယ်အမတမစိတ်ကောင်းစရာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့အဲကျွန်တော်မြင်တာကတော့ဟိုအဲ့လိုဟိုလာစားကြမရှိလို့ဆိုတာ88တောင်းတဆန်းတော့မရှိပေါ့နော်အဲ့ရအောင်အောင်ကြောက်ပေါက်ကွဲမှုကြီးအကြီးကျယ်ဖြစ်တယ်လို့အခုကတော့အဲ့ဒီလိုမဖြစ်ဖယ်နေပြီးသူလူတို့ဟာဒီဆင်းရဲမွတ်တင်မှုဓာတ်ကိုစဉ့်ခံကြားလိမ့်မယ်ပညာရေးဟဲ့လားရက်တက်မှုကြီးဓာတ်ကိုလည်းအန်ကျိတ်ပြီးခံကြားလိမ့်မယ်ဆိုတော့ဟိုကျွန်တော်မြင်တဲ့ဓာတ်ရီဒီဖီအားတွေကြောင့်တော့ပြီးသူလူတို့ဟာလက်လျှော့ပြီးတော့အဲကျွန်တော်တို့ကြောက်ပါပြီးတော့ပြောမယ်လို့တော့ကျွန်တော်လုံးဝမထင်ပါဘူးခင်ဗျာဟုတ်ကဲ့
ဥကြောဇန်သားရဲ့မြမအရေးသုံးသက်ချက်ကိုအခုလိုဗုဒ္ဓညာဘက်9နာရီက10နာရီအစီအစဉ်နဲ့တသာပရိမနစ်ဘက်6နာရီက9နာရီအစီအစဉ်တွေမှာစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ကိုရန်နိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
။ဂလိုဘယ်ဗီယိုရဲ့အားကစားကဏ္ဍမှာတော့2022ကမ္ဘာဖလားမှာကစားသမားတွေဥကောင်းနဲ့အုံနောက်ထိခိုက်မှုအနေရကိုကာကွယ်ဖို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကလှုပ်ဆောင်နေတဲ့အကြောင်းမန်ချက်စတာယူနိုက်တက်နဲ့ PSG အသင်းတွေကသူတို့ရဲ့အဓိကကစားသမားတွေကိုစားကြုပ်တတန်တိုးလိုက်တဲ့အကြောင်းအပါအဝင်မြောက်လန်ကဂေါတီကစားသမားမက်ကယ်ရိုင်း၃နှစ်အကြာမှာပထမဆုံးချိန်ချန်ပီယံဆုဖလားပြန်ရလိုက်တဲ့အကြောင်းစတာတွေကိုနားဆင်ရမှာဖြစ်ပါတယ်ဗျာလာမယ့်2022ကာတာကမ္ဘာဖလားဘောလုံးပွဲမှာတော့ဘောလုံးသမားတွေခေါင်းဆောင်ပြီးတော့ဥကောင်းထိခိုက်မှုရှိမရှိဆိုတာကိုစောင့်ကြည့်တာတွေလုပ်သွားမယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကအတည်ပြုပြောလိုက်ပါတယ်။ကစားသမားတွေခေါင်းချင်းတိုက်မိတာဖြစ်ဖြစ်ဒါမှမဟုတ်ခေါင်းကိုတခြားတစ်ခုနဲ့စောင့်မိတာဖြစ်ဖြစ်အဲ့လိုစောင့်မိတာကနေခေါင်းထိခိုက်ဒဏ်ရာရပြီးတော့အုံနောက်ထိခိုက်မှုရှိမရှိဆိုတာကိုသိနိုင်ဖို့အတွက်လုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ကစားသမားတွေအုံနောက်ထိခိုက်နိုင်ခြင်းရှိမရှိဆိုတာကိုကြွမ်းကျင်သူတွေကပွဲကြည့်စင်ပေါ်ကနေစောင့်ကြည့်သွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့စီးပတ်ဆိုင်ရာညွှန်ကြားရေးမှူးအန်ဒရူးမက်ဆေးကပြောပါတယ်
Often in football matches, you miss these. You have people walking in front of you. Even if you sit in the front row, you've got...
ဘောလုံးပွဲတွေမှာမကြာခဏဆောင်လို့ဒါမျိုးတွေကိုလွတ်သွားလိမ့်ရှိပါတယ်။ကိုကရှေ့ဆုံးမှာထိုင်နေတောင်မှရှေ့ကလူဖြတ်လျှောက်သွားတာတွေရှိတယ်။နောက်နီးပြတွေအခုတိုင်းနေသွေးပူလို့တဲ့ကစားသမားတွေနဲ့ဆိုတော့လွတ်သွားဖို့လွယ်ပါတယ်။2013မှာကွင်းဘေးကနေပြန်ကြည့်နိုင်တဲ့ဗီဒီယိုကျွန်တော်တို့လုတ်ခဲ့ပြီးအခုဆိုအမှတ်ပေးပွဲတွေတော်တော်များများမှာရှိနေပါပြီ။ဆိုတော့ဆရာဝန်တွေအနေနဲ့ဒါကိုကြည့်ပြီးတော့အုံနောက်ထိခိုက်နိုင်ခြင်းရှိတဲ့ဒဏ်ရာဟုတ်မဟုတ်ဆိုတာကိုချက်ချင်းဆုံးဖြတ်နိုင်ပါလေ။အဲ့ဒီတော့ FIFA ရဲ့ပြိုင်ပွဲတွေအားလုံးအဲ့ဒီလိုဗီဒီယိုတွေပြန်သွားကြည့်နိုင်မှာဖြစ်ပြီးပြိုင်ပွဲတွေအားလုံးလည်းပွဲကြည့်စဉ်တွေမှာအုံနောက်ကိုထိခိုက်မှုရှိမရှိဆိုတာကိုကြည့်နိုင်မှုထားသွားမှာဖြစ်ပါလေ။အဲ့ဒီကနေလိုအပ်ရင်အသင်းသားတွေထိုင်နေထိုင်ကုန်တွေကိုလှမ်းပြောသွားမှာဖြစ်ပါလေ။အဲ့လိုဆိုရင်အများကြီးအန္တရာယ်ကင်းသွားနိုင်ပါလေ
။အမေရိကန်မျိုးသားဘောလုံးပွဲတွေမှာတော့2012ခရဲကဒါကိုစတင်အသုံးပြုလာခဲ့တာဖြစ်ပြီးတော့ရော့ဂ်ဘီပွဲတွေကတော့2018မှာလောက်ခရဲကလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီဘောဘောလုံးပွဲတွေဘက်ကိုကြည့်မယ်ဆိုရင်တော့ဂျာမနီမှာတော့ Bayern Munich အသင်းက Bundesliga Champion ဖြစ်သွားပါတယ်။ဇနေနေ့က Bayern နဲ့ München Club တို့ကစားကြတာမှာ Bayern က 6-9 ဂိုးမရှိနဲ့နိုင်ပြီးတော့ Champion ဖြစ်သွားတာပါ။အခုလိုနိုင်ရပြီး Champion ဖြစ်သွားတဲ့အတွက် Bayern Munich အသင်းဟာ Bundesliga မပေး Champion ဆုကို6နှစ်သက်တမ်းရသွားတာဖြစ်သလိုစုစုပေါင်း32ချိန်နဲ့ဂျာမနီမှာအများဆုံးရရှိတဲ့အသင်းအဖြစ်နဲ့လဲစံချိန်တင်လိုက်ပါတယ်။နောက်ထပ်ဘောလုံးသတင်းတွေမှာတော့ Brazil တိုက်စစ်မှု Neymar ဟာ PSG အသင်းနဲ့စာချုပ်တက်တန်းတိုးလိုက်ပါပြီ။ Neymar ဟာ PSG အသင်းနဲ့နောက်ထပ်3နှစ်စာချုပ်တက်တန်းတိုးလိုက်တာဖြစ်ပြီးတော့ဒါကြောင့်သူဟာ PSG အသင်းမှာလာမဲ့2025ခုနှစ်အထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်။ Neymar ကတော့ PSG နဲ့ Paris မှာသူပျော်တဲ့အတွက်အခုလိုအသင်းနဲ့တက်တန်းတိုးလိုက်တာဖြစ်တယ်လို့ပြောပါတယ်။ Neymar ဟာ2018ခုနှစ်က Barcelona ကနေ PSG အသင်းကိုကမ္ဘာစံချိန်နဲ့ပြောင်းရွှေ့ကြီးဆလမောင်196တန်းနဲ့ပြောင်းရွှေ့လာခဲ့တာဖြစ်ပါတယ်။ PSG အသင်းဟာပြင်သစ်တိုက်စစ်မှုအမ်ဘာပေကိုလည်းတက်တန်းတိုးနိုင်ဖို့မျှော်လင့်နေပါတယ်။ဒါပေမဲ့ Real Madrid အသင်းကအမ်ဘာပေကိုခေါ်ဖို့အတွက်သတင်းတွေထွက်နေသလိုအမ်ဘာပေကိုယ်တိုင်ကလည်းအသင်းပြောင်းနေတယ်ဆိုတော့ အသက်ရှင်ထွက်နေတာကြောင့်သူ့နေရာမှာလေဘူးကစာလားနဲ့စားထူးသွားဖို့စိတ်ဝင်စားနေတယ်ဆိုပြီးတော့လဲသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာပြည်ကြီးတဲ့ကနေမကိုစာချုပ်တတန်းတိုးလိုက်တဲ့ချိန်ထဲမှာပဲမန်ချက်စတာယူနိုက်တက်အသင်းကလည်းဥရုဂွေးတိုက်စစ်မှုအက်ဒဆန်ကဗာနီနဲ့စာချုပ်တတန်းတစ်နှစ်ထပ်တိုးလိုက်ပါပြီ။ကဗာနီဟာမန်ယူမှာနောက်တစ်နှစ်နေဖို့သဘောတူလိုက်တဲ့အတွက်လာမယ့်ဘောလုံးရာသီတရားသီမန်ယူအသင်းနဲ့တူဆက်ပြီးတော့ရှိသွားမှာပါ။ကဗာနီဟာအသက်34နှစ်ရှိဖြစ်ပေမဲ့လည်းမန်ချက်စတာယူနိုက်တက်အသင်းအတွက်ဒီနေ့ဘောလုံးရာသီမှာ15ဂိုးသွင်းပေးထားပြီးတော့နောက်ဆုံး9ပွဲမှာလည်း8ဂိုးသွင်းထားတာပါ။ဒါကြောင့်မန်ယူနီးပြဆိုးရှာရောအသင်းကပါသူ့ကိုတက်တန်းတိုးချင်နေတာဖြစ်ပြီးတော့ကဗာနီကိုယ်တိုင်ကလည်းသူ့အနေနဲ့အသင်းနဲ့အတူဒီထက်ပိုပြီးတော့ကြီးမားတဲ့အောင်မြင်မှုတွေရနိုင်တယ်ဆိုတော့ကိုသိတယ်ဆိုပြီးတော့ပြောပါတယ်ကဗာနီကိုအာဂျင်တီးနားနိုင်ငံဘိုကာဂျူနီယားစ်အသင်းကလည်းနှစ်နှစ်စာချုပ်ချုပ်ဆိုချင်တယ်လို့သတင်းတွေထွက်ပေါ်နေပြီးမဲ့လည်းအခုလိုမန်ယူနဲ့နောက်တစ်နှစ်တက်တန်းတိုးလိုက်တဲ့အတွက်သူဟာဥရောပမှာနောက်ထပ်တစ်နှစ်ဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာဒင်းနစ်သတင်းတွေဘက်မှာတော့စပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပတဲ့မက်ဒရစ်အိုပန်ဒင်းနစ်ပြိုင်ပွဲအမျိုးသားတူးချင်းဖိုင်နယ်မှာဂျာမနီနိုင်ငံကအလိုက်ဇန်ဒါဇာရက်ကအီတလီကမာတီယိုဘရာဒီနီကို 6-4-6-3 နဲ့အနိုင်ရပြီးတော့ပိုဆွဲသွားပါတယ်။ဒါဟာသူ့အတွက်တော့မက်ဒရစ်အိုပန်ကိုဒုတိယအကြိမ်အနိုင်ရတာဖြစ်ပါတယ်။ဇာရက်ဟာဒီနေ့မှနဒောင်းနဲ့ဒေါမနစ်တီးမ်တို့ကိုလည်းအနိုင်ရခဲ့တာကြောင့်လာမယ့်ပြင်သစ်အိုပန်ပြိုင်ပွဲမှာပိုဆွဲဖို့အလားအလာကောင်းတွေရှိလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။မြန်မာပြည်မှာတော့ဘယ်လာရုစ်နိုင်ငံသူဆာဘလန်ကာကပူဆွဲသွားပါတယ်ဆာဘလန်ကာနဲ့ကမ္ဘာစစ်တဲ့အက်ရှလီဘော်ဒီတို့စနေနေ့ကကစားကြတာမှာဆာဘလန်ကာက 6-3-6-6-6 နဲ့အနိုင်ရသွားတာဖြစ်ပါတယ်ခင်ဗျာကောက်တီးပြိုင်ပွဲတွေဘက်မှာတော့အမေရိကန်နိုင်ငံမြောက်ကယ်ရိုလိုင်းနားပြည်နယ်မှာလှုပ်တဲ့ဝဲလ်စ်ဖာဂိုပြိုင်ပွဲမှာမြောက်အိုင်လန်နိုင်ငံသားရိုရီမက်ကယ်ရိုင်းအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဒီပွဲမှာမက်ကယ်ရိုင်းဟာတတ်မှတ်ရိုက်ချက်ထက်10ချက်ရှော့ရိုက်ပြီးတော့မက္ဆီကိုကအန်ဆာကိုတစ်ချက်အသာနဲ့အနိုင်ရသွားတာဖြစ်ပါတယ်။ဒါဟာမက်ကယ်ရိုင်းအတွက်တော့2019နောက်ပိုင်းပထမဆုံးအကြိမ်ပြန်ပြီးတော့ဆူပလာရရှိတာဖြစ်ပြီးတော့ဝေါ်ဖာကိုပြိုင်ပွဲကိုလည်းတတိယအကြိမ်ပိုဆွဲတာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါကြာ
။ကိုရနိုင်ရဲ့အားကစားသတင်းလွှာကိုအခုလိုဗိုဒူးည9နာရီကနေ10နာရီဗီဒီယိုအစီအစဉ်မှာဆောင်မြောနားဆင်နိုင်တယ်လို့ VOE ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်။ VOE ရဲ့ဒီညဘက်သတင်းနဲ့သတင်းဆောင်မတွေပြီးတဲ့နောက်မှာတော့အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်။မန္တလေးမြို့မှာဒီကနေ့ပညာရေးစစ်ကြောင်းအပါအဝင်စုပေါင်းတပိတ်တွေအကြမ်းဖက်နှိမ်နှင်းခံရပြီးပညာရေးဝန်ထမ်းနဲ့ဆရာဆရာမတို့အပါအဝင်လူ30လောက်ရိုင်းနဲ့ဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။ယူနီဖောင်းဝတ်ထားတဲ့ရဲတွေနဲ့တနက်ကင်ထားတဲ့ရဲဝတ်တွေကဖမ်းဆီးခံထားရသူတွေကိုရိုင်းနဲ့ဖမ်းဆီးနေတဲ့ဗီဒီယိုကိုလည်းလူမှုကွန်ရက်ပေါ်မှာတွေ့ရပါတယ်။မန္တလေးကစစ်မှုစုပေါင်းတပိတ်တန်ကာတပိတ်တွေကတော့ဖမ်းဆီးမှုတွေကြားကပဲအောင်မြင်လူစုခွန်နိုင်ခဲ့ပါတယ်။စာတင်ကြောင်းတွေပြန်ဖွင့်ဖို့စစ်ကောင်စီကအမိန့်ထုတ်ထားချိန်မှာစစ်ကြောပညာရေးအလိုမရှိဘူးဆိုတဲ့ပညာရေးတပိတ်တွေလည်းရှိနေပါတယ်။လူငယ်တွေတင့်ကျက်ထားတဲ့ရန်ကုန်မြို့မှာလည်းလူငယ်တွေဦးဆောင်တဲ့ပျောက်ကြားတပိတ်လျက်တပြက်တပိတ်တွေဆက်ရှိခဲ့ပါတယ်။မိနစ်ပိုင်းပဲကြာတဲ့အဲ့ဒီလျက်တပြက်တပိတ်ပွဲမှာဆီယနာတိမှုစန့်ကျင်ရေးတွေးကြော်အော်ရိတ်ခဲ့ကြပါတယ်။ဆန္ဒပြတဲ့နေရာကိုစစ်တပ်နဲ့ရဲတွေရောက်လာပြီးမဲ့ဖမ်းဆီးခံရတာမရှိခဲ့ပါဘူး။မြန်မာနိုင်ငံမှာရှိနေကြတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့လူခွင့်ရေးကိုလေးစားလိုက်နာပြီးအကြီးအကျယ်လူခွင့်ရေးချိုးဖောက်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေရပ်တန့်သွားအောင်ဖိအားပေးကြဖို့ကုလသမဂ္ဂကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။စိုးရိမ်ကြဆင်းလာတဲ့မြန်မာအခြေအနေရဲ့ပြောင်းလဲသွားအောင်လုပ်ကိုင်တဲ့နေရာမှာစီပွားရေးလုပ်ငန်းတွေကအရေးကြီးတဲ့အခက်ခဏမှာရှိတယ်လို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂလုပ်ငန်းအဖွဲ့ကမေလ၁၂ရက်နေ့မှာကြေညာချက်ထုတ်တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာဆရာနာသိပြီးတော့ဖန်ဆီခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးရေးအာဆီယံအနေနဲ့ဆက်လက်တောင်းဆိုသင့်တယ်လို့စင်ကာပူနိုင်ငံသားဝန်ကြီးကမနေ့ကစင်ကာပူလွှတ်တော်ရင်းမေးမြန်းခန်းမှာဖြေဆိုသွားပါတယ်ခင်ဗျာ။ဗိုလ်ဒူးညအတွက်တရင်ချင်းချုပ်ကိုပြောပြခဲ့တာဖြစ်ပြီးဒီညအတွက် VOE စီစဉ်တွေကတော့တလောက်ပါပဲခင်ဗျာ။ဒီညတန်လွင့်အစီအစဉ်တွေထုတ်လို့ရင်းမှုကအမတ်စုမှုမှာအတန်ပိုင်းအင်ဂျင်နီယာကပက်ထရစ်ဒီယာဖြစ်ပါတယ်။ဗီမြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ30နှစ် kHz 933ညလိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလမီတာ190 kHz 1905ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွနိုင်ငံသူနိုင်ငံသားအားလုံးဒီအန်ရဘောင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမှာချမ်းသာကြပါစေကျွန်တော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America.